Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတို့တာရှင်များရှင် PU American တန်ရဲ့2020ခုနှစ်အောက်တိုဘာလ13ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ကျမများသတင်းအောင်ပါဒီကနေ့ညပိုင်းတွေထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့အတူတင်ပြပေးပါမယ်ရှင်။COVID-19 ကာကွယ်ဆေးစံသက်ခံနေသူတို့နာမကျန်းဖြစ်ခဲ့ပြီးတဲ့နောက် American ဆေးကုမ္ပဏီကြီး Johnson & Johnson ကသူ့ရဲ့ကာကွယ်ဆေးစံသက်မှုနောက်ပိုင်းအဆင့်တွေကိုရပ်တန့်လိုက်ပါတယ်။ Johnson & Johnson ကသူ့ရဲ့တကြိမ်သာထိုးနှံမှုလိုတဲ့ကာကွယ်ဆေးစံသက်မှုတွေကိုမကြာသေးခင်ကမှကြေကြေပြင်းပြင်းစံသက်နေခဲ့တာပါ။ဒီစံသက်မှုတွေကို American နိုင်ငံအပါအဝင် Argentina, Brazil, Chile, Mexico နဲ့တောင်အာဖရိကနိုင်ငံတွေကနေရာပေါင်း200လောက်မှာလူပေါင်း6000လောက်နဲ့ပြုလုပ်နေတာဖြစ်ပါတယ်။အခုလိုကာကွယ်ဆေးရဲ့တုံ့ပြန်တရားမှုဖြစ်တဲ့နာမကျန်းဖြစ်တာမျိုးကိုစံသက်မှုမှာကြုံတွေ့ရဖို့မျှော်မှန်းထားပြီးအထူးသဖြင့်ပါဝင်စံသက်ခံသူအတော်များများမှတွေ့ကြုံရနိုင်တာကိုလည်းမျှော်လင့်ပြီးဖြစ်တယ်လို့ JNJ ကုမ္ပဏီကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလိုဆေးစံသက်မှုတွေကိုရပ်တန့်တာကဖြစ်စဉ်တွေကိုလေ့လာဖို့အတွက်ယာယီရဆိုင်တာဖြစ်ပြီးစံသက်မှုတွေကိုလုံးဝရပ်လိုက်တာမဟုတ်ဘူးလို့ပြောပါရယ်အလားအလာရှိတဲ့ COVID-19 ကာကွယ်ဆေးစံသက်မှု3ခုလောက်ပြုလုပ်နေတဲ့အထက်ဒီ Johnson & Johnson ကစံသက်နေတဲ့ကာကွယ်ဆေးကတစ်ချိန်ပဲထိုးဖို့လိုတဲ့အတွက်အားသာချက်တွေရှိနေတာပါအခုလိုကာကွယ်ဆေးစံသက်မှုတွေကိုရနာထားတာဟာဒီ GNG ကုမ္ပဏီကဒုတိယဖြစ်ပါတယ်ပြီးခဲ့တဲ့လအစောပိုင်းတုန်းကလည်းစံသက်ခံသူတူဦးမှာပေမကျော်ယူအမိပါရောင်ရမ်းနဲ့ပြည်ထနာနဲ့ကြုံတွေ့ခဲ့ရတာကြောင့် Oxford တက္ကသိုလ်နဲ့ American AstraZeneca ဆေးကုမ္ပဏီတို့ပူးတွဲပြုလုပ်နေတဲ့ကာကွယ်ဆေးစံသက်မှုတွေကိုရန်နာချခဲ့ပါတယ်ရှင်တရုတ်နိုင်ငံအရှေ့ပိုင်းချင်တောင်းမြို့မှာပြီးခဲ့တဲ့တနင်္ဂနွေနေ့ကနှစ်လအတောအတွင်းမှာ COVID-19 ပြည်ရင်းကူးစက်မှုအသစ်12ယောက်တွေ့ခဲ့တာကြောင့်မြို့လုံးကျွတ်ယောဂါဆစ်ဆီးမှုတွေကိုမနေ့ကစပြီးတော့ပြုလုပ်ခဲ့ပါတယ်။အင်္ဂါနေ့အထိလူ3သန်းလောက်ကိုဆစ်ဆီးပြီးဖြစ်ပြီးအခုထိပြန်ရခဲ့တဲ့တိတက်သမတသန်းကျော်ရဲ့ဆေးအဖြေတွေမှာယောဂါကူးစက်ထားသူတယောက်မှမရှိဘူးလို့ချင်တောင်းမြို့ကျန်းမာရေးဌာနကပြောပါတယ်။တရုတ်နိုင်ငံမှာအခုထိ COVID-19 ကူးစက်သူ 15,500 ကျော်နဲ့သေဆုံးသူက 4,600 ကျော်ရှိပါတယ်။အိန္ဒိယမှာတော့ဒီကနေ့ကူးစက်သူ 9,500 ကျော်ရှိပြီးတဟောက်ဩဂုတ်လအလယ်ပိုင်းကတည်းကဆလူကူးစက်မှုတော့အနည်းဆုံးကျဆင်းလာတာပါအခုထိတနိုင်ငံလုံးကူးစက်သူ 9,300 နဲ့သေဆုံးသူက 39,000 နဲ့ရှိရကျော်ရှိပါတယ်တောင်ကိုရီးယားမှာဒီကနေ့ COVID-19 လူနာသေ102ယောက်အတည်ပြုလိုက်တဲ့အတွက်တဟာ6ရက်အတွင်းကူးစက်သူ100အထက်ကိုပြန်ပြီးတော့ရောက်လာတာပါအခုထိတောင်ကိုရီးယားမှာကူးစက်သူ 24,800 ကျော်နဲ့သေဆုံးသူက430ကျော်ရှိပါတယ်။ကူးစက်သူအသစ်တွေရဲ့ပြပကူးစက်မှုက30ကျော်ရှိပြီးကျန်အများစုကဆိုးမျိုးနဲ့ဒေသတစ်ဝိုက်ကဖြစ်ပါရဲ့ရှင်။ American တရားရုံးချုပ်တရားသူကြီးအဖြစ်အဆိုပြုခံထားရသူ Amy Coney Barrett အပေါ်မှာကြားနာစစ်ဆေးမှုတွေကိုဒီကနေ့အင်္ဂါနေ့မှာအထက်လွှတ်တော်တရားရေးကော်မတီမှဆက်လက်ပြီးပြုလုပ်သွားမှာဖြစ်ပါတယ်။အဲ့ဒီကြားနာစစ်ဆေးပွဲမှာကျန်းမာရေးဆောင်ရှားမှုကိစ္စစီရင်ထုံးတွေပေါ်ထားရှိတဲ့အယူအဆနဲ့နိုဝင်ဘာလရွေးကောက်ပွဲအပြီးပေါ်ပေါက်လာနိုင်တဲ့တရားရေးဆိုင်ရာစိန်ခေါ်မှုတွေအပေါ်မှာထားရှိတဲ့သဘောထားတွေပါဝင်မယ်လို့ခန့်မှန်းရပါတယ်။တရားသူကြီး Amy Coney Barrett ကိုတရားရုံးချုပ်တရားသူကြီးဖြစ်ခန့်အပ်ရေးမဲခွဲဆုံးဖြတ်မယ့်နေ့ကိုကြာသာပတိနေ့အဖြစ်အထက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌ Lindsey Graham ကသတ်မှတ်ထားပါတယ်။ဒီလိုဆုံးဖြတ်ဖြစ်မယ်ဆိုရင် Republican အမတ်အများစုရှိတဲ့အထက်လွှတ်တော်မှာနောက်သတင်းပတ်နောက်ပိုင်းမှာအပြီးသက်အတည်ပြုနိုင်မှာဖြစ်ပါတယ်။American တောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့ Georgia ပြည်နယ်မှာတနင်္လာနေ့ကစတင်ခဲ့တဲ့ American သမ္မတရွေးကောက်ပွဲအကြိုမဲပေးမှုတွေမှာ electronic မဲပေးဆက်တွေချွေရင်သွားတဲ့အတွက်နိုင်ရီအနေနဲ့နှောင့်နှေးပြီးမှမဲဆန္ဒရှင်တွေကြိုတင်မဲပေးနိုင်ခဲ့ပါတယ်။ Georgia ပြည်နယ်အတွင်းမှုရုံးရဲ့ကြီးညာချက်အရတနင်္လာနေ့ကလူပေါင်း 32,600 ကျော်ကြိုတင်လာရောက်မဲပေးခဲ့တာကြောင့်2016ခုနှစ်နဲ့နှိုင်းစာရင်ကြိုတင်မဲပေးတဲ့ပထမရက်မှာမဲပေးမှုဟာ41%နှုန်းမြင့်တက်သွားတာဖြစ်ပါတယ်။American သမ္မတရွေးကောက်ပွဲကြိုတင်မဲပေးမှုတွေဟာအခုအခါပြည်နယ်90ရဲကပြည်နယ်40မှာစတင်နေပြီလဲဖြစ်ပါတယ်။လောလောဆယ်မဲဆန္ဒရှင်ပေါင်း7000ကျော်မဲပေးခဲ့ပြီးဖြစ်တယ်လို့ American ရွေးကောက်ပွဲစီမံချက်အဖွဲ့ကပြောပါတယ်။ Vermont, Virginia နဲ့တောင်ပိုင်းဒါကိုတာပြည်နယ်တွေအပါအဝင်ပြည်နယ်အတော်များများမှာ2016ခုနှစ်ကမဲပေးသူစုစုပေါင်းရဲ့20ရာခိုင်နှုန်းကျော်မဲပေးပြီးဖြစ်တယ်လို့လည်းပြောပါတယ်။ဒါဟာသမ္မတဒေါ်နယ်ထရမ့်နဲ့ဒီမိုကရက်တစ်သမ္မတလောင်းဂျိုးဘိုင်ဒန်တို့အထက်ကတူဦးဦးကိုရွေးချယ်ဖို့ဆရာထက်တန်နေတဲ့အချက်ကြောင့်ဖြစ်နိုင်တယ်လို့ကာယောဂါရီဖြစ်ပွားနေတဲ့ကြောင့်ရွေးကောက်ပွဲနေ့မှာလူကိုယ်တိုင်သွားရောက်မဲပေးမယ့်အစားကြိုတင်မဲတာပေးလို့တဲ့အချက်နှစ်ချက်စလုံးကြောင့်ဖြစ်နိုင်တယ်လို့လည်းသုံးသပ်ကြပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.5 MHz လိုင်းဒိုမီတာ25 kHz 11.83 MHz လိုင်းဒိုမီတာ32 kHz 9335 MHz နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 15.5 MHz တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျ။
နာလာပါတင်းတွေကိုဆက်ပြီးတော့တင်းပြတော်မှာပါနာဂိုနိုကာရာပေါက်အရက်ကတိုက်ပွဲတွေရပ်တန့်ရင်းပြီးခဲ့တဲ့3ရက်ကရခဲ့တဲ့လူသားချင်းစာနာမှုဆိုင်ရာအပြစ်အခတ်ရဆက်ရေးသဘောတူညီမှုကိုချိုးဖောက်တယ်ဆိုပြီးတော့အာမေးနီးယားနဲ့အဇာဘိုင်ဂျန်နိုင်ငံကအင်္ဂါနေ့မှာအပြန်အလှန်ဆွဆွဲခဲ့ပါတယ်ဒီအရက်မှာပေါ်ပေါက်နေတဲ့မတည်ငြိမ်မှုတွေကြောင့်ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းသေဆုံးသူရနေချီရှိတယ်လို့ပြောဆိုထားတာပါနာဂိုနိုကာရာပေါက်အရက်ကစစ်ဖက်တပ်ဖွဲ့ဝင်သေဆုံးသူ942ဦးရှိတယ်လို့ပြောပါတယ်တိုက်ပွဲတွေပြန်ပေါ်ပေါက်လာတဲ့အတွက်အပြစ်ရသဘောတူညီချက်ကိုလေးစားဖို့ရုရှားနဲ့ဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေတိုက်တွန်းခဲ့တဲ့သတင်းလာနေမှာသေဆုံးသူက18ဦးရှိပါတယ်။စက်တင်ဘာ28ရက်နေ့ကစပြီးတော့အရသာသေဆုံးသူ42ဦးနဲ့ထိခိုက်ဒဏ်ရာရသူ206ဦးရှိတယ်လို့ဆိုပေမဲ့စစ်ဖက်တပ်ဖွဲ့ဝင်ဘယ်နှဦးသေဆုံးသလဲဆိုတာကိုတော့အဇာဘိုင်ဂျန်နိုင်ငံကမပြောပါဘူး။အာမေးနီးယားတိုင်းရင်းသားတွေအုပ်ချုပ်နေတဲ့နာဂိုရိုကာရာဘောက်ဒေသကိုအဇာဘိုင်ဂျန်ပိုင်နယ်မြေအဖြစ်နိုင်ငံတကာကအသိမှတ်ပြုထားတာပါ။ဒေသခံအများစုကလည်းအာမေးနီးယားလူမျိုးတွေဖြစ်ပါတယ်။ရုရှားရဲ့ဂျာဝင်ဆော်ဝဲမှုနဲ့စနေနေ့ကရထားတဲ့အပြစ်ရစာချုပ်ကတော့နှစ်ပေါင်း25နှစ်ကျော်ကာလအတွင်းသွေးထွက်တန်ယုံမှုအများဆုံးဖြစ်တဲ့ဒီပဋိပက္ခမှာတည်ဆုံခဲ့သူတွေနဲ့အကျဉ်းသားတွေကိုလဲလှယ်နိုင်ဖို့ရည်ရွယ်ခဲ့တာပါ။ပဋိပက္ခတွေပေါ်ပေါက်နေတဲ့ဒီဒေသဟာဥရောပကိုတွေ့တန်းထားတဲ့အဇာရီတပ်ငွေနဲ့ရင်နံပိုက်လိုင်းတွေအနီးမှာရှိတဲ့အတွက်ပြည်ပနိုင်ငံတွေကအနီးကပ်စောင့်ကြည့်နေသလိုတူရကီနဲ့ရုရှားတို့ကလည်းပါဝင်ပတ်သက်လာတာဖြစ်ပါတယ်။ရုရှားကအာမေးနီးယားကိုအကာအကွယ်ပေးဖို့သဘောတူထားတာဖြစ်ပြီးတူရကီနိုင်ငံကတော့အဇာဘိုင်ဂျန်နဲ့မဟာမိတ်ဖွဲ့ထားတာဖြစ်ပါတယ်။မလေးရှားဝန်ကြီးချုပ်မိုဟိုင်ဒင်ယာစင်ကိုဖြုတ်ချပြီးတော့အစိုးရတည်တရဖွဲ့စည်းနိုင်မဲ့ခိုင်မာတဲ့အထောက်အထားတွေမလေးရှားပြည်နဲ့အင်္ဂါနေ့တွေ့ဆုံချိန်မှာတင်ပြခဲ့တယ်လို့အထိုက်ခံကောင်းဆောင်အန်ဝါအီဘရာဟင်ကပြောပါတယ်။သူ့အပေါ်လွှတ်တော်အမတ်120ကျော်တို့ထောက်ခံထားတယ်ဆိုတဲ့ယုံကြည်လက်ခံနိုင်လောက်တဲ့ခိုင်မာတဲ့အသက်တွေအထောက်အထားတွေကိုပြည်နဲ့နန်းတော်မှာတနာယီပါတွေ့ဆုံချိန်မှာတင်ပြခဲ့တယ်လို့အန်ဝါကပြောပါတယ်။ဒီတက်တွေတွေကြောင့်ဝန်ကြီးချုပ်မိုဟိုင်ဒင်ကိုဖြုတ်ချဖို့ဖြစ်လာနိုင်ခြင်းရှိပါတယ်။ပြင်ကတော့ဆုံးဖြတ်ချက်မချခင်အခြားပါတီကောင်ဆောင်တွေနဲ့တိုင်ပင်ပြီးဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်အရာလုပ်ကိုင်းသွားမယ်လို့ကတိပြုပြောဆိုခဲ့တယ်လို့လည်းအီဘရာဟင်ကပြောပါတယ်။အသေးစိတ်အချက်အလက်တွေကိုအီဘရာဟင်ကပြောဆိုခဲ့ခြင်းမရှိပေမဲ့လည်းပြင်ဖက်ကအထောက်အထားတွေကိုလေ့လာသုံးသပ်ဖို့အချိန်ပေးကြပါလို့မလေးရှားပြည်သူတွေကိုတိုက်တွန်းခဲ့တာပါ။ထောက်ခံမှုအများစုမရတော့တဲ့ဝန်ကြီးချုပ်မိုဟိုင်ဒင်ယာစင်အနေနဲ့နှုတ်ထွက်မှာတင့်တော်လိမ့်မယ်လို့လည်းအီဘရာဟင်ကကွာလာလမ်ပူမြို့ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။သူတို့အမအများစုရဲ့ထောက်ခံမှုနဲ့မတ်လမှာဝင်းကြီးချုပ်ဖြစ်လာတဲ့မိုဟိုင်ဒင်ကတော့ထောက်ခံမှုအများစုဆုံးရှုံးသွားပြီဆိုတော့အတိုက်ခံကောင်းဆောင်အီဘရာဟင်မြတ်ပြောဆိုချက်ကိုပယ်ချခဲ့ပါတယ်။တရုတ်နိုင်ငံရဲ့အနီးကပ်မဟာမိတ်ကမ္ဘောဒီးယားနိုင်ငံနဲ့အမေရိကန်ကြားမပြေမလည်ဖြစ်နေတဲ့ဆက်ဆံရေးတွေတိုးတက်အောင်ဝါရှင်တန်ကကြိုးပမ်းနေချိန်မှာပဲကမ္ဘောဒီးယားရဲဌာနချုပ်မှာအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကအရုံကတစ်ခုဖွင့်လှစ်တော်မှာပါ။အမေရိကန်ဝရမ်းပြေးတွေနဲ့အကြမ်းဖက်ဝါရဆွဲတိုက်ခတ်မှုတွေကိုခြေမုံဖို့ကမ္ဘောဒီးယားရဲတပ်ဖွဲ့ကို FBI ကကူညီသွားမှာဖြစ်တယ်လို့ကမ္ဘောဒီးယားရဲဌာနပြောခွင့်ရသူ Channel Kim Koyan ကအင်္ဂါနေ့မှာပြောပါတယ် FBI ရုံကိုဘယ်တော့ဖွင့်နိုင်မလဲဆိုတာမသိဘူးလို့လည်းပြောခွင့်ရသူကဆိုပါတယ် FBI ရုံခံဖွင့်လှစ်ရေးနဲ့ပတ်သက်လို့ Reuters သတင်းဌာနရဲ့မေးမြန်းချက်ကို Phnom Penh မြို့မှာရှိတဲ့အမေရိကန်တပ်ရုံးကမှတ်ချက်မပေးပေမဲ့လည်းကမ္ဘောဒီးယားရဲတပ်ဖွဲ့နဲ့ FBI ကြားဆက်ဆံရေးတိုးတက်အောင်တည်ဆောက်နေတယ်လို့ email ကနေအကြောင်းပြန်ထားပါတယ်နိုင်ငံပူပေါင်းလုပ်ငန်းအဖွဲ့ကိုဖွဲ့စည်းဖို့မနစ်ကသဘောတူထားတာဖြစ်ပြီးတော့အုပ်စုလိုက်ကျွလွန်တဲ့ရာဇဝမှုတွေငွေကြေးခပ်ဝါချမှုနဲ့နိုင်ငံတကာဝရမ်းပြေးတွေကိုဖန်ဆီးအရေးယူဖို့ဖြစ်တယ်လို့လည်းတန်ယုံကပြောပါတယ်။အဓိကအတိုက်ခံပါတီကိုဖျက်သိမ်းပြီးတော့ပြိုင်ဖက်နိုင်ငံရေးသမားတွေနဲ့လှုပ်ရှားတက်ကြွသူတွေကိုကမ္ဘောဒီးယားအစိုးရကဖန်ဆီးအရေးယူတဲ့အပေါ်အမေရိကန်ကဝေဖန်ခဲ့တာကြောင့်နိုင်ငံဆက်ဆံရေးမှာအဖူအထစ်တွေပေါ်ပေါက်နေတာပါ။ကမ္ဘောဒီးယားရဲ့အကြီးဆုံးစီးပွားရေးနဲ့တန်တမာရေးမိဖက်တရုတ်နိုင်ငံကတပ်ဖွဲ့တွေကိုသူ့နိုင်ငံမှာအခြေစိုက်ခွင့်ပြုဖို့လျှို့ဝှက်သဘောတူထားတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပြီးကမ္ဘောဒီးယားကတော့အဲ့ဒီသတင်းမဟုတ်မှမှကြောင်းအချင်းချင်းညှဉ်းဆန်းထားတာလည်းဖြစ်ပါတယ် အာရှဖက်ကအစုရှီယာဈေးကွက်တွေအသက်အကျမငြိမ်းပဲအင်္ဂါနေ့မှာဈေးပိတ်သွားခဲ့ပါတယ်။ဂျပန်နီကေအညွန်ကိန်းက3.1%ရခိုင်နှုန်းအတက်ပြခဲ့တယ်လို့ဩစတြေးလျဆစ်ဒနီ S&P ASX အစုရှီယာကလည်း1%အတက်နဲ့ဈေးပိတ်သွားခဲ့ပါတယ်။တောင်ကိုရီးယားကုပ္စီအညွန်ကိန်းကမဆူစလောက်ကျခဲ့ပြီးတော့တရုတ်တိုင်းပေ TSEC အစုရှယ်ယာတွေကလည်း6မှတ်အထိကျခဲ့ပေမဲ့ရခိုင်နှုန်းအရပြောင်းလဲသွားတာမျိုးတော့မဟုတ်ပါဘူး။အင်္ဂါနေ့နောက်ပိုင်းမှာတော့ရှန်ဟိုင်းကွန်ပိုစစ်အညွန်ကိန်းကသမတ်ခွဲလောက်နဲ့မဆူစလောက်ကလေးတက်ခဲ့ပါတယ်။အိန္ဒိယမိုဘိုင်းစန်ဆက်အညွန်ကိန်းကတော့3.3%ရခိုင်နှုန်းအကျနဲ့ဈေးပိတ်သွားတာပါ။ဟောင်ကောင်ဟန်ဆန်အစုရှယ်ယာဈေးကွက်တွေကတော့တိုင်ဖုန်းမုန်တိုင်းကြောင့်ပိတ်ထားခဲ့ရတာပါ။ကုန်အယောင်းဝယ်ဖက်မှာဆိုရင်တော့ရွှေတအောင်စကို1920.2ဒေါ်လာဈေးပေါက်ခဲ့တဲ့အတွက်3.4ရခိုင်နှုန်းဈေးကျသွားတာပါ crude ရန်နံစိမ်းကတော့3.3ဈေးတက်လာပြီးတစ်စီကို39.59ဒေါ်လာနဲ့အယောင်းဝယ်ဖြစ်ခဲ့ပါတယ်နိုင်ငံတကာစံဖြစ်တဲ့ Brent ရန်နံစိမ်းကလည်း3.3ရခိုင်နှုန်းဈေးတက်ပြီးတော့တပေပါကို48.8ဒေါ်လာဈေးပေါက်ခဲ့ပါတယ်အမေရိကန်ကကြိုယောင်းကြိုဝယ်အတိတ်ကအစုရှယ်ယာသုံးခုစလုံးကတော့အကျဖက်ကိုဦးတည်နေတာဖြစ်ပါတယ်ဒီနေ့ညအတွက်ထိတ်တန့်ရောက်သတင်းတွေကတော့ဒီလောက်ပါပဲရှင်ခုတော့ပြည်တွင်သတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါ
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူတွေနဲ့ကူးစက်သူတွေရှိနေသေးဖြစ်ပေမဲ့ရောဂါထိန်းချုပ်ရေးမှာအလားအလာကောင်းတွေတွေ့နေရတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကပြောဆိုလိုက်တာကိုတင်ပြပါမယ်ကျွန်မကတော့စုစုပါသက်ဆိုင်ရာကျန်းမာရေးဝန်ထမ်းတွေအပြင်စေတက္ကသိုလ်ကောလိန်နဲ့သူနာပြုတင်တန်းကျောင်း16ကျောင်းထပ်မင်းကကျန်းမာရေးဝန်ထမ်းတွေဝိုင်းဝန်းအားဖြည့်ပေးနေလို့အခုချိန်မှာလူနာတွေကိုကုသမှုကောင်းကောင်းပေးနိုင်နေတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနဗဟုကုသရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ
်လက်ရှိနေသားတော့စပြီးတော့အခြေအနေကောင်းကိုရရှိနေပြီလို့တော့ပြောလို့ရပါတယ်ပြီးခဲ့တဲ့တပတ်ဆက်ရဲ့လောက်မှာတော့တကယ်ကိုရန်ကုန်စေယုံကြီးမှာထားနိုင်တဲ့ ability တက်စားလို့ရှိရင်ပို့ပြီးတော့လူတွေကညာနေတာစုပြုံနေတာပြောရမယ်ဆိုလို့ရှိရင်တယောက်နဲ့တယောက်တော့ space အောင်အများကြီးဟိုမချနိုင်တဲ့အခြေအနေရှိခဲ့တယ်ဆိုတာဟုတ်ပါတယ်ဒါနဲ့ပတ်သက်လို့လည်းဒါလိုအပ်ချက်တွေကရှိနေတယ်ဘာဖြစ်ဆိုတော့ရုပ်ရက်ဒီနေ့ညားလာတဲ့ပုံမှာကျွန်တော်တို့အနောက်ကလိုက်ပြီးတော့စီစဉ်ဆောင်ရွက်နေရလို့ဖြစ်တဲ့အခါမှာဒီလိုမျိုးအချိန်ဆောက်ရတာမျိုးရှိပါတယ်တယောက်စီတယောက်စီတန်းကမိမိကိုယ်ကိုမိမိကျန်းမာအောင်နော်နေထိုင်ဆောက်ရှောက်မယ်လိုက်နာတဲ့စီကန်းတွေကလိုက်နာမယ်ဆိုရင်တော့ကျွန်တော်တို့ဘာမှကြောက်စရာမလိုပါဘူးဟိုလက်ရှိဖြစ်ပွားနေတဲ့ဖြစ်ပွားမှုတွေတိစုံမှုတွေကိုအများဆုံးရှင်းချနိုင်မှာဖြစ်ပါတယ
်ပြည်ရင်းတီပြူလူနာတွေကယောဂကူဆက်ခံရသူထောက်ဝက်ကျော်ရှိနေတဲ့ရန်ကုန်တိုင်းထဲမှာကိုဗစ်လူနာတွေကိုယောဂလက္ခဏာပေါ်မူတည်ပြီးအုပ်စု၃ခုခွဲထားတာပါအတီးပြူလူနာတွေကအနံ့မရသူတွေနဲ့ယောဂလက္ခဏာအသင့်အတင့်ရှိသူတွေကိုတော့သဆိုင်ရာကိုဗစ်စင်နာတွေမှာသီးသန့်ထားရှိပြီးနောက်ခံယောဂရှိသူတွေကိုတော့ကိုဗစ်ကုသရေးဆေးရုံကြီးတွေမှာထားရှိကုသပေးနေတယ်လို့လည်းဒေါက်တာခင်ခင်ကြီးကပြောပါတယ်
သက်ဆိုင်ကုသမှုဆရာဝန်ဆရာမဒါတွေကိုရန်ကုန်တိုင်းမှာလက်ရှိကုသမှုပေးနေတဲ့ဆရာဝန်ဆရာမတွေအပြင်ဖြစ်ပွားမှုနယ်တဲ့အတိုင်းနဲ့ပြည်နယ်ပြည်ပကနေဗိုလန်တီးယားတွေရောတာဝန်ရရောလာတဲ့ဆရာဝန်တွေဆရာမတွေကျန်းမာရေးဝန်ထမ်းတွေရှိတယ်သူတို့ကနေပြီးတော့လိုအပ်တဲ့နေရာကိုလိုအပ်သလိုပံ့ပိုးကူညီတယ
်ကိုဗစ်ရောဂါလက္ခဏာတွေထဲမှာအနံ့မရတာလည်းပါဝင်ပေမဲ့အနံ့မရတဲ့သူတိုင်းမှာတော့ယောဂပူးရှိနေတာမဟုတ်ပါဘူးရန်ကုန်တိုင်းအတွင်းအနမ်းမရသူတွေကိုတိချထားရှိဖို့စင်နာပေါင်း40ကျော်ရှိနေပြီးသူတို့တွေအတွက်ကျန်းမာရေးဝန်ထမ်းအင်အားအများကြီးမလိုလို့တခြားလိုအပ်တဲ့ကုသရေးဆေးရုံကြီးတွေမှသာအားဖြည့်နေတယ်လို့ပြောပါတယ်။ကိုဗစ်လူနာတွေကကုသဖို့လိုနေသူတွေကိုအဓိကထားစောင့်ချက်နေတဲ့ဖောင်ကြီးဆေးရုံမှာတော့လူနာဦးရေ1100လောက်ကိုအများဆုံးကုသမှုပေးနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံကိုဗစ်ရောဂါကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဗဟိုကော်မတီဥက္ကဋ္ဌဖြစ်သူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကလည်းကိုဗစ်ရောဂါကာကွယ်ဆေးတွေပေါ်မလာခင်အချိန်အထိဘယ်သူမှဆိုးရောဂါပိုးကူးစက်ခံရနိုင်ပြီးရောဂါပျောက်ကင်းသွားသူတွေလည်းဆက်ပြီးသတိရှိကြဖို့ကိုအွန်လိုင်းကနေတိုက်တွန်းထားပါတယ်
။ကျမတို့နားလည်တဲ့လောက်ကတော့ပေါ့နော်ပညာရှင်များရဲ့အမြင်မှာတော့ဒီကာကွယ်ဆေးဆိုတာတိတ်ပြီးတော့မကြတော့တဲ့ကာလမှာဖြစ်နိုင်မယ်ပေါ်တော့မယ်သုံးနိုင်တဲ့အခြေအနေရောက်မယ်လို့ဆိုပြောကြပါတယ်ဒါလည်းတရားရဟန်းတော့အခုဟိုသိကြတယ်လို့ကျွန်မမပြောလို့ပါဘူးဒါပေမဲ့လည်းနောက်ဆုံးအခြေကိုတော့ရောက်နေပြီလို့တချို့အဲဒီတချို့ဆိုတော့တော်တော်များများပါနော်ကျွန်မရေးဘိုင်းဆိုင်ရာပညာရှင်များကနေပြီးတော့သတ်မှတ်ပါတယ်အဲ့တော့ဒီလိုအခြေအနေရောက်တဲ့အခြေကိုကျွန်တော်တို့အားလုံးမှာဟိုယောဂကုသဖို့အန်ဒီရှိနေသေးတယ်ဆိုတော့သတိပြုစေချင်ပါတယ်ယောဂရပြီးသားတဲ့ရပြီးလို့ပြန်ပြီးတော့ကောင်းလာလို့ဆေးရုံကဆင်းလာတဲ့သူတွေအတွက်လည်းအန်ဒီရှိပါသေးတယ
်အခုရပိုင်းမှာပိုးရီလူနာတွေရုတ်တရက်များပြားလာပြီးဆေးရုံတွေနဲ့ကိုဗစ်ကုသရေးဌာနတွေမှာအခက်အခဲနဲ့အဆင်မပြေမှုလိုအပ်ချက်တွေအစပိုင်းမှာရှိခဲ့တယ်လို့ကျန်းမာရေးဝန်ကြီးကပြောပါတယ်ဒါတွေကိုဖြေရှင်းကျော်လာနိုင်မှုဝန်ကြီးဌာနအနေနဲ့ဆောင်ရွက်နေတယ်လို့ဝ ဝန်ထမ်းအားမမြအောင်တာဝန်ထမ်းဆောင်နေကြတဲ့ကျန်းမာရေးဝန်ထမ်းတွေလည်းတီးခန့်ပေးဖို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာမြင့်ထွေးကမေတ္တာရက်ခံထားပါတယ်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။ကကြောက်ရာရင်ပိတ်ထားတဲ့ရန်ကုန်တိုင်းအတွင်းကကုန်ထောက်လုပ်ငန်းတွေကိုပြန်လည်လုပ်ကိုင်းခွင့်ပြုလိုက်ပေမယ့်ကျမရဲ့အသက်လုံလောက်တဲ့စီစစ်မှုတွေမရှိဘူးဆိုပြီးအလုပ်သမားတွေနဲ့အလုပ်သမားရဲ့လှုပ်ရှားသူတွေစိုးရိမ်နေတဲ့အကြောင်းပြောပြပါမယ်ကျမအာကနွန်ပါကုန်ဝေကတ်ရောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအတွင်းသတင်းနှစ်ပတ်ကျော်ကြာရာရင်ပိတ်ထားခဲ့တဲ့ဆက်ရောင်အလုပ်ရုံပေါင်း 3,000 လောက်မနေ့ကစပြန်ဖွင့်ခွင့်လိုက်ပေမယ့်ကျမရဲ့အသက်ပြင်ဆင်ထားတာမရှိသေးတဲ့အတွက်ရောဂါကူးစက်မှစိုးရိမ်နေကြတာပါကျမရဲ့ညွန်ကြားချက်တွေနဲ့ကံ့ညင်မှုရှိမရှိဆိုတာကိုတက်ဆိုင်ရာတာဝန်ရှိသူတွေကစစ်ဆင်မှုတွေမရှိပဲပြန်လည်ဖွင့်လှစ်ခဲ့တာဟာစိုးရိမ်စရာကောင်းတယ်လို့လဲမြန်မာနိုင်ငံစက်မှုလက်မှုနဲ့ဝန်ဆောင်မှုလုပ်ငန်းပေါင်းစုံအလုပ်သမားများတမကအဖွဲ့ချုပ်ရဲ့အထွေထွေအသွင်ရေးမှူးဦးတက်နှင်းအောင်ကပြောပါတယ်
ပထမတစ်ခါဥပမာသူတို့စစ်တုံးကဆင်း6လပိုင်း9လပိုင်းလောက်ကသူတို့ကစစ်ဆေးခဲ့ကြတာလေအခုတောင်မှကျွန်တော်တို့က10လပိုင်းကိုရောက်လာပြီဒီ3လတာကာလအတွင်းမှာပြန်လည်ပြီးတော့မှစီစစ်တယ်ဆိုတဲ့လုပ်ငန်းစဉ်တွေကိုလည်းအစိုးရကမလုပ်ခဲ့ဘူးနောက်တစ်ခုကကြတော့ကျွန်တော်တို့ဒီလိုစီစစ်ပါတယ်ဆိုတဲ့နေရာမှာလဲရှောင်းတစ်ခင်ဝင်ရောက်စစ်ဆေးတာတွေမလုပ်ဘူးပေါ့နော်အဲ့တော့ဒီလိုအခြေအနေမျိုးမှာဒီလိုဆက်ရုံလုပ်ရုံတွေကိုပြန်လည်ပြီးတော့မှဖွင့်လှစ်ခွင့်ပေးတဲ့ဟိုဖွင့်လှစ်ခွင့်ပေးခဲ့တာကိုတော့ကျွန်တော်တို့အနေနဲ့ပြင်းပြင်းထန်ထန်ကန့်ကွက်ရှုတ်ချပါတယ်ခင်ဗျာ
ကိုယ်ဝေကယောဂါကုသမှုတွေရုတ်တရက်တိုးလာရကစက်တင်ဘာလနှောင်းပိုင်းမှာပဲကုန်ထုတ်လုပ်ငန်းတွေကိုသတင်းနှစ်ပတ်ကြာရပ်နားထားဖို့အစိုးရကအမိန့်ထုတ်ခဲ့တာပါသတင်းနှစ်ပတ်ကြည့်ခဲ့ပြီးနောက်ဒီလဆန်းပိုင်းမှာပဲနောက်ထပ်သတင်းနှစ်ပတ်ရပ်နားထားဖို့တက်တန်းထပ်တိုးထားပေမဲ့တက်မှတ်ထားတဲ့ရက်မတိုင်းခင်မှာပဲလုပ်ငန်းတွေပြန်လည်ခွင့်ပြုခဲ့တာဖြစ်ပါတယ်ရန်ကုန်တိုင်းစိတ်ကမ်းမြို့နယ်စက်မှုဆောင်ကအထည်ချုပ်အလုပ်သမားမှစင်မင်းထိုက်ကလည်းသူအလုပ်လုပ်နေတဲ့လုပ်ငန်းခွင်မှာကျန်းမာရေးအတွက်အကာအကွယ်တွေအားနည်းနေတာတွေ့ရတယ်လို့ပြောပါတယ်
။ဒါကြဲထုတ်တာဆက်လာတာပဲရှိတယ်။အဲ့လိုမျိုးတိတိကျကျလာပြီးတော့စစ်ဆေးတာရယ်လို့တော့မရှိသေး
ဘူး။ကျန်းမာရေးဝန်ကြီးဌာနကတော့ပြန်လည်ဖွင့်လှစ်မယ်။လုပ်ငန်းတွေကိုကျန်းမာရေးဆိုင်ရာလမ်းညွှန်ချက်တွေနဲ့ကန့်ညင်မှုရှိမရှိစစ်ဆေးပြီးဖွင့်လှစ်ခွင့်ပြုဖို့ပြောဆိုထားတာပါ။ဒါပေမဲ့လည်းကျန်းမာရေးဝန်ကြီးဌာနလမ်းညွှန်ချက်အတိုင်းလိုက်နာမှုမရှိဘဲလုပ်ငန်းတွေလုပ်ကိုင်နေတဲ့အတွက်စိုးရိမ်စရာကောင်းတယ်လို့လည်းရန်ကုန်တိုင်းလှိုင်းတရာမြို့နယ်စက်မှုဆောင်နှင့်အထက်ကျောက်ဆက်ရုံအခြေခံအလုပ်သမားအဖွဲ့ဥက္ကဋ္ဌတော်တင်စားထက်ကပြောပါတယ်
။ကိုရီးယားအတုံးစေးလိုအပ်လို့ဆင်းရတယ်ဆိုပေမဲ့ကျမတို့လုပ်ငန်းခွင်တွေကလုပ်ငန်းခွင်ဘေးရန်နဲ့ကင်းရှင်းနဲ့လုံးဝမငြိညွတ်တဲ့အနေအထားမျိုးတွေဖြစ်နေပါတယ်ရှင်ဟုတ
်။အလုပ်သမားတွေနဲ့အလုပ်သမားရဲ့လှုပ်ရှားသူတွေရဲ့စိုးရိမ်မှုနဲ့ပတ်သက်လို့ရန်ကုန်တိုင်းအစိုးရတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဒီကနေ့ညနေပိုင်းအထိဆက်သွယ်လို့မရခဲ့ပါဘူး။ကျမအာကနိုရန်ကုန်ကနေသတင်းပို့ထားတာဖြစ်ပါတယ်။
ဝိကတ်ယောဂါကာလမြန်မာနိုင်ငံတဝန်ကျောင်းတွေပိတ်ထားရခြင်းမှာကျောင်းသားတွေပညာသင်ယူခွင့်မဆုံးရှုံးအောင်ပညာရေးဝန်ကြီးဌာနကတာဝန်ရှိသူတွေပြင်ဆင်နေပေမဲ့အခက်အခဲတွေလည်းကြုံနေရတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအိတ်တနာထွန်းပါ။ကိုဗစ်ကတ်ယောဂါကြောင့်တက္ကသိုလ်တွေစောင့်မီးပွဲဖြစ်ဆိုနေစဉ်အတွင်းမှာပဲပိတ်လိုက်ရသလိုအခြေခံပညာကျောင်းတွေကိုလည်းပိတ်ထားရပါတယ်။ဒီလိုကျောင်းတွေပိတ်ထားရတဲ့အချိန်မှာအခြေခံပညာအဆင့်ကျောင်းသားတွေအတွက်အွန်လိုင်းရုပ်မြင်သံကြားနဲ့ရေဒီယိုတို့ကနေတဆင့်တင်ကြားနိုင်ဖို့ပြင်ဆင်နေပြီးအစောဆုံးဒီလလယ်လောက်မှာစတင်နိုင်ဖို့မျှော်လင့်ထားကြောင်းလည်းအခြေခံပညာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတင်မောင်ဝင်းကဖီယိုရီကိုပြောထားပါရယ်အလားတူတက္ကသိုလ်ကျောင်းသားတွေအတွက်လည်းကျောင်းတွေပိတ်ထားရခြင်းမှာအွန်လိုင်းအော့ဖ်လိုင်းတင်ကြားနိုင်ရေးပြင်ဆင်နေပါရယ်ဒါပေမဲ့လည်းကျောင်းသားတွေကိုကွန်ပျူတာနဲ့တင်ယူနိုင်ဖို့သင်ခန်းစာတွေကိုရိုက်ကူးတဲ့လုပ်ငန်းဟာကတ်ယောဂါတကြောပြန်ကြုံရတာကြောင့်ရပ်ထားရတယ်လို့အဆင့်မြင့်ပညာဦးစီးဌာနညွှန်ကြားရေးမှူးဒေါက်တာသိန်းဝင်းကပြောပါရယ်
online ကကျွန်တော်တို့ first wave အနေနဲ့ရန်ကုန်ပညာရေးတက္ကသိုလ်နဲ့ပညာရေး college တွေအတွက်ဒီ powerpoint တို့ video file တို့ဘာလို့ရန်ကုန်ပညာရေး college မှာရိုက်တယ်ရိုက်ကူးတာဒီ second ဒီ transmission word rate မတက်လာခင်ဒီလောက်တယ်ခုခဏနားထားတယ်နားထားပြီမဲ့သက်ဆိုင်ရာဘာသာရေးဆရာဆရာမတွေကသူတို့ကျောင်းမှာသူတို့အိမ်မှာသူတို့သင်ကြားမဲ့ lecture notes တွေ powerpoint တွေပြုစုနေတယ်စီစဉ်နေတယ်တကယ်လို့ဒီinternet transmission ရောကြွားနေကျွန်တော်ရိုက်ကူးရေးပြန်ဆမှာခင်ဗျာကျွန်တော်ပထမဆုံးမျှော်မှန်းတာကျွန်တော် PPTT အောင်စင်းထွက်ပြီး PPTT ကို online နဲ့သင်ဖို့ကျွန်တော်တို့ကလေးတွေတောင်အကုန်အကြောင်းကြားပြီး local transmission ကြောင့်ပြတ်သွားတာကျွန်တော်ဒီ covid ကင်းစင်သွားတယ်မဟုတ်ဘူး rate တော်တော်ရော့လာနေတာမှ online ကလုပ်လို့ရ online လုပ်တယ်ဆိုတာကလေးတွေက two device နဲ့ one by one 10 9 လို့ရှိရင်ကျွန်တော်တို့ကအဆင်ပြေအခုမတက်နိုင်တဲ့အတွက်တချို့ကြောင်းနေတော့အင်တာနက်မရလို့ကျွန်တော်တို့ဒီစတိတ်တောင်ဝယ်ထားပြီးအကုန်လုံးရက်အတိကြတော့ပြောလို့မရဘူးခက်ခဲမယ်
online offline ပညာရေးတက္ကသိုလ်နဲ့ပညာရေးကောလိပ်တွေကိုပထမဦးစားပေးရန်ကုန်တက္ကသိုလ်16ကျောင်းကိုဒုတိယဦးစားပေးဝိစာသိပ္ပံရိုးရိုးကျောင်းတွေကိုတတိယဦးစားပေးနည်းပညာတက္ကသိုလ်ကွန်ပျူတာတက္ကသိုလ်တွေကိုစတုထဦးစားပေးနဲ့အဝေးသင်တက္ကသိုလ်တွေကိုပြင်စမဦးစားပေးဆိုပြီး၅မျိုးခွဲပြီးဆောင်ရွက်နေတယ်လို့ဒေါက်တာသိန်းဝင်းကပြောပါတယ်ကဲ့ယောဂကာလသွားလာလှုပ်ရှားမှုတွေကန့်သတ်ထားပြီးလူစုလူဝေးရှောင်မှု internet online ကနေသင်ကြားပို့ချရမှာလိုအပ်ချက်တွေနဲ့စိန်ခေါ်မှုတွေရှိနေတယ်လို့လည်းမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆိုင်းခိုင်မျိုးထွန်းကပြောပါတယ
် online လို့ပြောတာလို့ရှိရင်ကျွန်တော်တို့ကအဓိက internet ရရှိမှုလို့ now လက်ရှိမီရရှိမှုလို့ now အသုံးပြုနိုင်တဲ့ဟာပေါ့နော်စက်ကရိယာတို့နော် instrument တွေပေါ့ဒါဒီအပြည့်စုံလက်ရှိဖို့လိုတယ်လို့နောက်တစ်ခုကမှလည်းဆိုအဲ့ဒီဟာနဲ့ကျွမ်းဝင်ဖို့ဖန်မီယာပို့ပါလေရေးကြည့်ရပြီဒီအချက်တွေပြည်မှတော့တင်ကြားရေးကတနိုင်ငံလုံးလွှမ်းခြုံတဲ့တင်ကြားရေးဖြစ်မှာပေါ့တင်ကြားရေးမှာလွှမ်းခြုံပြီးတော့ဖြစ်နိုင်ဖို့တော့မလွယ်ပါဘူးကျွန်တော်တို့တခြားအကြောင်းတော့မပြောတတ်ပါဘူးကျွန်တော်တို့တက္ကသိုလ်ပေါ့နိုင်ငံရန်ကုန်နိုင်ငံခြားပါတော့တက္ကသိုလ်မှာတချို့သောဌာနတွေကဒီစာပေးလုပ်ကြည့်တာအဲကျောင်းသားများစုရတော့ဗာလဲဆိုတော့ online နဲ့သင်တန်းလုပ်တာဦးသိစိတ်မပါချင်ကြဘူးပေါ့နော်သူကဒီ classroom teaching environment တွေတူတော့ပွားချင်တဲ့သဘောကိုတွေ့ရတယ်နော်ဒီလိုပြီးတော့ရှိပါတယ်ဟုတ်
မကြာသေးခင်ကပဲကပဗန်ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာထဲမှာတော့မြန်မာနိုင်ငံအပါအဝင်အရှိအာရှပစိဖိတ်နိုင်ငံတွေမှာကက်ယောဂါကြောင့်စာသင်နှစ်3.8ရာခိုင်နှုန်းဆုံးရှုံးနေရကြောင်းဖော်ပြထားပါတယ်။ကက်ယောဂါကြောင့်ဆင်းရဲတဲ့မိသားစုတွေမှာပညာရေး၊ကျန်းမာရေး၊အလောအကိုင်းနဲ့ဗန္နာရေးအရာနည်းနာဆုံးရှုံးမှုတွေကြီးမားနိုင်တယ်လို့ဆင်းရဲမွဲတေမှုနဲ့ကြုံရမယ့်အန္တရာယ်ရှိနေတယ်လို့လည်းသတိပေးထားပါတယ်ရှင်။ကျွန်မအင်တနာထွန်းမရန်ကုန်မြို့ကနေတင်ပြပို့တာဖြစ်ပါတယ်။
လာပါရှင်မြန်မာနိုင်ငံမှာလူရင်မာလာရှိနေခြင်းပါမဲ့ထွေထွေရွေးကောက်ပွဲညှိကက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီတီကပြင်ဆင်မဲဆွယ်ပွဲတွေစတင်နေကြပါပြီ။နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲ။ပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲ။ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲ။ဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီ season ကိုစနေနေ့ည9:00နာရီထုတ်လင်းတဲ့ VUA TV Magazine season မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင်သံကြားနဲ့ DVD ရုပ်သံကထုတ်လင်းပေးတဲ့အပြင် VUA Internet website စာမျက်နှာ burmese.vuanews.com နဲ့ VUA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လင်းပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Video ကနေလည်းအပတ်စဉ်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင
်။ရခိုင်ပြည်နယ်ရိတ်တောင်မြို့နယ်မှာအေရခိုင်လက်နက်ကန်ဖွဲ့ခြေကုပ်ယူထားတဲ့နေရာကိုမြန်မာစစ်တပ်ကကြီးရည်လေးပူတွဲပြီးအပြင်းလန်ဆိုးစစ်ဆင်နေတာကြောင့်ဒေသခံတွေသိမ်းရှောင်နေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါ။ရိတ်တောင်မြို့နယ်တွင်အေဖွဲ့ခြေကုပ်ယူထားတဲ့အောင်တာစီကုန်းကိုတပ်မတော်ကြီးရည်လေးပူပေါင်းတိုက်ရင်အားနဲ့ဒီကနေ့မနက်ပိုင်းမှာဆိုးစစ်ဆင်တိုက်ခတ်ခဲ့တာပါ။တိုက်ပွဲပြင်းလန်ဖြစ်ပွားနေချိန်မှာပဲအနီးနားမှာရှိတဲ့အောင်တာစီကြီးရွာကလည်းမီးလောင်သွားခဲ့တယ်လို့ဒေသခံရွာသားတူကပြောပါတယ်။
ဒီနေ့ကတော့အောင်တာစီကိုလာပြနေတယ်လေ။ဂျဲလေးမရှိနဲ့လာပြတယ်။ဒီတဲတော်ကတိုင်ရင်တင်းရင်ကလည်းမကြည့်တယ်နဲ့ပြတယ်။နောက်ဇဲနေဒီကင်းကြီးကလည်းပြတယ်။နောက်ဒီမြေပြင်ဖြည့်ဖြည့်ဘက်မှာရှိတဲ့တက်ကနေပြီးတော့ပြေးလိုက်တုံးလို့နဲ့ပြတယ်။ဆိုတော့အခုအောင်တာစီကမိန်အောင်သွားပြီ။သူတို့မရှိတော့ဘူး။အဲအရင်သူတို့သိပြီးတော့အေကပြန်သိခဲ့တဲ့ကုန်းကိုပြန်တက်တယ်။ခုကပြေးပြေးပြန်ရှိနေပြီ။အဲတော်တော်လေးကိုကြည့်ကြည့်ရအောင
်။အေရခိုင်လက်နက်ကန်ဖွဲ့ကသတ်ဆွဲထားတဲ့အောင်တာစီကုန်းကိုဒီလဆန်းကစပြီးတော့အပြန်လှန်တိုက်ခိုက်သိမ်းပိုက်နေရကအခုနောက်ဆုံးအေအေတပ်ဖွဲ့တွေရှိတဲ့နေရာကိုတပ်မတော်ကအပြင်းထန်ထုစစ်စင်သိမ်းပိုက်ဖို့ကြိုးစားနေတာပါ။တိုက်ပွဲတွေအပြင်းထန်ဖြစ်ပွားရာကနေအနီးနားကျေးရွာတွေရှိလက်နေကြီးကြီးထိမှန်တာတွေရှိနေတာကြောင့်နွမ်းလာကျော်ခေါ်လိုင်တွင်ကျေးရွာသားထောင်တဲ့ချီရေတိတ်တံမြို့ထဲသိမ်းချောက်ထွက်ပြေးနေရတယ်လို့ဒေသခံရွာသားဦးစိုးဝေကပြောပါတယ်။
ဒီကတော့အဲဒါကတွေ့လိုက်တော့ညာအကြောင်းကိုတော်ပြီးတော့နောလာကျော်မှာတော်ပြီးတော့ထိနိုင်ရဲ့အဲဒီရောကြတယ်နောလာကျော်ရောလေးဒါတည်းခုပြေးနေကြတယ်အဲဒီမှာမိမကြီးကလေးတွေပြေးရောအဲဒီတစ်ထောက်ပဲဝင်ကြတော့ပြေးကြတာပေါ့နေ့တော့ဖက်ကိုပြေးကြတယ်လို့ခွန်တာတွေနဲ့ဆက်လက်နေတယ
်ဒီမနေ့အောင်တာစီကုန်းတိုက်ပွဲချင်းနေနဲ့ပတ်သက်လို့အေးပြောခွေရခိုင်တုခကအခုလို့ပြောပါတယ်
တက်ပြီးတော့ပြင်းထန်ဖြစ်နေတယ်ဗျဒီအော်တိုဘတ်လ7ရက်နေ့မနေ့6နာရီလောက်ကစပြီးတော့ပြတိတော်မျိုးနေအောင်သာကြီးရွာတဝက်ကိုမြန်မာစစ်တပ်ကနေပြီးတော့မှဒီကြီးရဲ့လေအင်အားတွေအလုံးရင်းနဲ့တာထိုးစစ်ဆင်နေတာရှိတယ်မနေ့9နာရီခွေလောက်ကစပြီးတော့မှဒီကျဲခွိုက်တာနစီနဲ့ဟိုအခုရှင်တိဆိုလို့ရှင်တော့တို့ဒီလာပြီးတော့ပြစ်တာ3ချိန်လောက်ရှိတော့
ဒီထိုးစစ်တွေအတွင်းမှာတော့မြန်မာစစ်တပ်ဘက်ကတော့အထူးခက်ကြဆုံးတယ်လို့များတယ်ဗျ။ဒီနေ့မနေ့ပိုင်းကနေမိုးချုပ်သက်သည့်နှစ်ဖက်စိုက်ပွဲပြင်းထန်နေဆဲဖြစ်ပြီးနှစ်ဖက်ထိခိုက်မှုကတော့အတိမပြုနိုင်သေးပါဘူး။ပေါင်သာစီကုန်းတိုက်ပွဲအချိန်နဲ့ပတ်သက်လို့တမတော်ပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့ဆက်တွယ်လို့မရခဲ့ပါဘူး။ရသိတံမြို့နယ်မြောက်ပိုင်းကြောက်တန်းတိုက်နယ်မှာပ Nabeshi, Subojoni, Yuanga Yoga, Yuadana Tongjo, CDB and Sichang Zakampeku, Tenshang Yashi Larelu, Sakanta Wanshi to Duga Piovare.
Manila, then the Tapido, Yaman Pekatabo, Hari, Mimi, Opadigago, Arima, Jalpi Kavila Yara, Puma Tong to Yulakola, Aljono, Subojan, Ozegong, and Nabi Gambin, Yuan, Ari Nayabo, Adia.
ရခိုင်ပြည်နယ်အတွင်းနှစ်နှစ်နီးပါးစီးရဲသိမ်းမှမှုတွင်ဒေသခံတွေထိခိုက်ဒေဆုံးမှုတွေများလာနေသလိုအယတ္တ၂သိန်း၂၀၀ကျော်စစ်ဘေးတိမ်းရှောင်နေရတယ်လို့ရခိုင်လူမှုဖွဲ့စည်းတွေကစီရင်ထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်အတွင်းတမရုံနဲ့အေးရခိုင်လက်နက်ကန်ဖွဲ့တို့ကြားပြည်ပခန့်တွေအချိန်မြင့်တက်လာတာနဲ့အမျှအယတ္တတွေပေါ်မစင်မချင်းတိုက်ခိုက်နေတာတွေရွာတွေမီးရှို့ဖျက်ဆီးနေ ဘာလ12ရက်နေ့မှာထုတ်ပြန်လိုက်ပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်တမဆူမမရှင်ရန်ပြည်နယ်ဘက်မှာအပြည့်ရလက်မှတ်ထိုးထားတဲ့ RCSS အဖွဲ့နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေတကြောပြန်ပြင်းထန်လာတဲ့အပေါ်ရွေးကောက်ပွဲမထိခိုက်အောင်တိုက်ပွဲတွေအမြန်ဆုံးရပ်ပေးဖို့နဲ့ကာယောဂါကိုဗစ်ကာလရှမ်းပြည်သူတွေအိုးအိမ်ပြစ်ပြေးနေရတဲ့အခြေအနေပေါ်မှာရှမ်းပြည်နယ်အစိုးရအနေနဲ့တာဝန်အပြည့်အဝယူပေးဖို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကတောင်းဆိုလိုက်တဲ့အကြောင်းတင်ပြပေးချင်ပါတယ်ဟုတ်ပါတယ်ဒီသတင်းပတ်အတွင်းမှာကိုရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့ဤမှာအပြစ်ခတ်ရဲစဲရေး NCA စာချုပ်မှာလက်မှတ်ထိုးထားတဲ့ RCSS SSA ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေလို့ဒေသခံပြည်သူတွေဘေးလူရာကိုတိမ်းရှောင်ထွက်ပြေးနေရတဲ့အခြေအနေပေါ်မှာတော့တိုက်ပွဲတွေအမြန်ဆုံးရပ်ပေးဖို့တောင်းဆိုတယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဦးဆိုင်ညွန့်လွင်က VOA မြန်မာပိုင်းကိုပြောပါရတယ
်ပြောချင်တာတော့ကြာစစ်ပွဲတွေရပ်ပေးဖို့ပေါ့နော်ဒီရုပ်ကောက်ပွဲကိုမထိခိုက်အောင်ပါနော်ဒီရပ်ပေးဖို့ပါပါသူက2015တုန်းကလည်းအဲ့လိုအချိန်မျိုးပဲဖြစ်တယ်ဗျဒီရုပ်ကောက်ပွဲမဖြစ်အောင်ပါနော်ရုပ်ကောက်ပွဲတွေရွှေ့ဆိုင်သွားအောင်စပြည့်အဲ့လိုမျိုးရွေချက်တွေများရှိသလားတော့မသိဘူ
းအခုလိုရှမ်းပြည်သူလူထုထောင်တဲ့ချီအသက်လူဘေးလူရထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေပေါ်မှာရှမ်းလူထုဒုက္ခရောက်နေတာကိုချက်ချင်းအရေးတယူမလုပ်တာမို့ရှမ်းပြည်နယ်အစိုးရကို SLN ဒီအနေနဲ့ရှုတ်ချတယ်လို့ဦးဆိုင်ညွန့်လွင်ကပြောပါတယ
်ရှမ်းပြည်နယ်အစိုးရကတော့ကျွန်တော်အပြစ်တင်ချင်ပါတယ်ဒီရွှေလီမှာဆန္ဒပြတဲ့ NLD ဆန္ဒပြတဲ့လူတွေကိုတော့သူချက်ချင်းအရေးယူပေးတယ်ဒီအစိုးရဖြစ်ပြီးတဲ့အခါကျကိုနဲ့ဆိုင်တဲ့ပါတီကိုပဲကိုကအလုတ်ကျွေးပြူပြီးတော့ဒီရှမ်းပြည်မှာရှိတဲ့တခြားတိုင်းရင်းသားတွေဒုက္ခရောက်နေတာကိုတော့ထင်ထင်ရှားရှားဘာမှမလုပ်ပေးနိုင်တာပေါ့ရှမ်းပြည်နဲ့အစိုးရကိုကျွန်တော်အပြစ်ပြောချင်ပါတယ်အ ਨੇ ဆုံးတော့အကူအညီပေးတင်တာပေါ့လေနော်နောက်ပြီးစစ်ပွဲတွေရောက်ဆဲဖို့ပေါ့သူတို့ကြိုးစားပေးတင်တာပေါ့အခုတော့ဘာမှအဲ့လက္ခဏာတွေမတွေ့ရဘူ
းအခုချိန်ကတော့ကမ္ဘာကယောဂါကိုဗစ်ဖြစ်နေတော့ကူးစက်မြန်ယောဂါတွေကိုကာကွယ်တဲ့အနေနဲ့ပြည်သူတွေနေအိမ်ထဲမှာပဲနေကြဖို့အစိုးရတာဝန်ရှိတဲ့သူတွေကညွှန်ကြားချက်အမိန့်တွေထုတ်ထားချိန်မှာစစ်ပင်းကြောင့်ရှမ်းပြည်သူတွေပြေးနေရတဲ့အခြေအနေပေါ်ရှမ်းပြည်နယ်အစိုးရဘက်ကလုံခြုံရေးတာဝန်ယူဖြေရှင်းပေးဖို့ရှမ်းပြည်နယ်ပြည်နယ်လွှတ်တော်ကကြောက်မဲမဲဆန္ဒနဲ့အမှတ်တရလွှတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းဝင်းကလည်းတိုက်တွန်းပါတယ်
တိုက်ပွဲအခြေအနေကတော့ဒီတပ်မတော်ပိုင်းကတော့ထိုးစစ်ကတော့တို့ကတော့ဆက်တိုက်တရဆက်ကိုဝင်နေတုံးမွေးပေါ့နော်ကျွန်တော်တို့လေ့လာချက်ရတာအာလုံးဝကိုဗစ်ရောဂါကာလကြီးမှာလူစုလူဝေးမနေရတော့လဲအစိုးရလည်းထုတ်ပြန်ထားတာဟုတ်တိုက်ပွဲတွေဖြစ်တော့ဒီလူစုလူဝေးမနေလို့မရဘူးအဲနေသားရောက်နေတာပေါ့နော်အာကျွန်တော်တို့အဓိကတော့ဒီစစ်ပွဲအားချုပ်ငင်းဖို့ကျွန်တော်တို့အားခဲချဖို့လိုတာပေါ့နော်
အခုလိုရှမ်းပြည်နယ်ကလက်တလောတိုက်ပွဲတွေနဲ့တိုင်းရင်းဒေသကတိုက်ပွဲတွေနဲ့ပတ်သက်လို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီရဲ့ဒုတိယဥက္ကဋ္ဌဦးသူဝေကတော့ပြည်သူလူထုကိုထိခိုက်စေမဲ့တိုက်ပွဲတွေမဖြစ်စေချင်ပါဘူးလို့ပြောပါရယ် ကျွန်တော်အဲ့ဒီမှာတိုက်ပွဲကော်မတီတွေပါတယ်အဲ့ဒါတွေရှိရောခင်းနေပါလေကျွန်တော်တို့ကတိချာမသိရဘူးလေနော်ရှမ်းမြောက်ဘက်ကတိုက်ပွဲတွေနဲ့ပတ်သက်ပြီးတက်မတော်သတင်းမှကြားရေးဖွဲ့ဘက်ကတော့အာဆီယက်ဆက်ဆက်ဆေးဖွဲ့အနေနဲ့တက်မတ်နယ်မြေတွေကိုကျော်လွန်လှုပ်ရှားလာပြီးမန္တလေးလာရှိုးပြည်တော်စုကလည်းလမ်းကြောင်းလုံးကျွေးဖွဲ့နဲ့ကြောင်းမဲနန်းလန်မြို့နားမှာရှိတဲ့နေပြည်တော်တက်တ
American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်နဲ့ပါပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
် COVID-19 ရောဂါကူးစက်လို့ဆေးကုသမှုခံခဲ့ရတဲ့သမ္မတဒေါ်နယ်ထရန့်ကမဲဆယ်စည်းရုံးပွဲတွေပြန်ဆဖို့ဆင်သင့်ဖြစ်နေပြီလို့ပြောပါတယ်ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်ကတော့ဒီသတင်းပတ်ထဲမှာအိုဟိုင်းယိုပြည်နယ်ကိုသွားပြီးမဲဆယ်စည်းရုံးနာရီလုပ်နေပါတယ်ဒေတာတွင်တရားရုံးချုပ်တရားသူကြီးလက်လက်နေရာအတွဲသမ္မတဒေါ်နယ်ထရန့်ဆုပြုထားတဲ့အေမီကော်နီဘာရက်ကိုယာလူခံထားမှုဒီပြုနိုင်ရေးအထက်လွှတ်တော်ကကြားနာပွဲတွေစတင်ကျင်းပနေပါတယ်။မစ္စလ်ခွင်းရဲ့သတင်းလောက်ကိုတင်ပြပါမယ်။ကျွန်တော်သိမ်းထိုင်ဦးပ
ါ First of all, I'm feeling great. I don't know about you. How is everyone feeling?
ပထမဆုံးပြောချင်တာကကျွန်တော်ကျန်းမာနေကောင်းပါတယ်။ခင်ဗျားတို့တော့မသိဘူး။နေကောင်းကြပါရဲ့လားလို့စနေနေ့ကခန်းသားမှာသမ္မတထရန့်နှုတ်ဆက်သွားတာပါရေကောက်ဝဲကျင်းပဟုသတင်းသုံးပတ်ပဲလိုတော့တဲ့အချိန် COVID-19 ရောဂါကတက်တက်လာတဲ့အတွက်မဲဆွယ်ဘွဲတွေပြန်ဆမယ်လို့သမ္မတထရန့်ကပြောနေပါတယ်သူဆရာဝန်တွေကလည်းသမ္မတထရန့်မှာရောဂါကူးစက်နိုင်တဲ့အန္တရာယ်မရှိတဲ့အကြောင်းတင်းကူတွေနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ဒါပေမဲ့လည်းဒီသတင်းပတ်အတွင်းကျင်းပဟုစီစဉ်ထားတဲ့သမ္မတလောင်းတွေရဲ့စကားစစ်ထိုးပွဲကတော့ပယ်ဖျက်ထားတာပါအွန်လိုင်းကဆွေးနွေးပွဲကျင်းပမယ်စီစဉ်မှာသူမပါနိုင်ဘူးလို့သမ္မတထရန့်ကညင်းပယ်ထားတာပါသမ္မတဒေါ်နယ်ထရန့်ရဲ့သားထရန့်ရဲ့မဲဆွယ်ရေးဖွဲ့က Eric Trump က ABC ရုပ်သံကိုခုလိုပြောပါလ
ေ That's how debates have been handled in America for the last 200 years. You've stood there
in the House of Commons ဆိုတာကိုဒီပုံစံမျိုးပဲအမေရိကမှာနှစ်ပေါင်း200လောက်ကျင်းပလာတာပါ။အဲ့ဒီမှာရက်ပြီးစကားစစ်ထိုးညှင်းခုံကြတယ်။အခုတိတ်အမွှန်းတင်ပြောနေကြတဲ့ online က conference ဆွေးနွေးဝိုင်းထိုင်တာဆိုတာမျိုးကျွန်တော်အဖေလည်းလှုပ်ချင်မှာမဟုတ်ပါဘူး။သူကစင်ပေါ်မှာရက်တယောက်ယောက်ကိုတဲ့တဲ့ကြည့်ပြီးပြောတာမျိုးပဲပြောချင်ပါပါ။ဘိုင်ဒန်ကဒါကိုမလုပ်ချင်ဘူးလေ
။ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်ရဲ့မဲဆွယ်ရေးဖွဲ့ဝင်တွေကတော့သမ္မတဘက်ကကျမကြီးဆိုင်ရာလိုက်နာရမယ့်စီမင်းစည်းကမ်းတွေကိုလိုက်နာသမျှလာမယ့်အောက်တိုဘာ22မှာလူချင်းတွေ့ဆုံစကားဆစ်ထိုးဖို့မျှော်လင့်နေကြောင်းပြောဆိုထားပါလေ။မကြာခင်တုန်းကထွက်လာတဲ့တိုင်းနိုင်ငံလုံးအတိုင်းအတာနဲ့လူထုစစ်တမ်းတွေမှာဘိုင်ဒန်က12မှတ်အသားနဲ့ရှေ့ကဥဆောင်နေပေမဲ့သမ္မတထရန့်ရောဂျိုးဘိုင်ဒန်ရောနှစ်ယောက်စလုံးရွေးကောက်ပွဲမှာအဓိကအဆုံးပြတ်ပေးမယ်အကျိန်းနဲ့ရှင်ပြန်ရမယ်ပြည်နယ်တွေမှာမဲဆွယ်နေကြပါလိမ့်ဒီသတင်းပတ်ထဲမှာသမ္မတထရန့်ကဖလော်ရီဒါနဲ့ပန်ဆယ်ဗေးနီးယားပြည်နယ်တွေမှာမဲဆွယ်စည်းရုံးပွဲတွေကျင်းပဖို့စီစဉ်ထားပါလိမ့်ဘိုင်ဒန်ကတော့အိုဟိုင်းယိုပြည်နယ်ကိုသွားဖို့စီစဉ်ထားပါလိမ့်ပြည်နယ်တွေတော်တော်များများမှာလူတွေကမဲတွေစပေးနေကြပါပြီဝင်းစကွန်ဆင်ပြည်နယ်ဒီမိုကရက်တစ်ပါတီအမာဂန်နယ်မြေကဒင်းကောင်တီမှာမဲပေးတဲ့ရေအတွက်သိပ်များပါလိမ့်အဲ့ဒီနေရာမှာ2016ခုနှစ်ကမဲပေးခဲ့တဲ့ရေအတွက်ရဲ့36ရာခိုင်နှုန်းကျူတင်မဲတွေပေးပြနေပြီလို့ The New York Times သတင်းစာကရေးပါတယ်ဂျိုးဘိုင်ဒန်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ကြီးကတော့လူတွေကိုကျူတင်မဲဖြစ်စေလူကိုယ်တိုင်ဖြစ်စေမဲမဖြစ်မနေဘေးကိုတိုက်တွန်းနေပါတယ်ဘိုင်ဒန်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ပူးတွဲသဘောပတိလူဝီဆန်နာပြည်တဲ့အော်လတော်အမတ်ဆက်ဒရစ်ရစ်မွန်က ABC ရုံးကိုခုလိုပြောပါတယ
် We're telling people to take advantage of early vote in person and remember look I'm on the ballot New Orleans and
ကျွန်တော်တို့ကလူတွေကိုစောစောမဲပေးနိုင်တဲ့အခွင့်အလမ်းကိုယူကြဖို့ပြောနေတာပါကျွန်တော်နာမည်မဲပြားပေါ်မှာပါတယ်ဆိုတော့လည်းကြည်ပါသတိရပါ New Orleans နဲ့ Louisiana မှာမနေ့ကကျူတင်မဲတွေစပေးပါတယ်ဒီမဲပေးတဲ့လုပ်ငန်းတွေကိုအခွင့်အလမ်းတစ်ခုဖြစ်သုံးကြဖို့လူတွေကိုကျွန်တော်တိုက်တွန်းပါတယ်ကျူတင်မဲပေးတဲ့စနစ်ကတကယ်ကိုကောင်းပါတယ်ရွေးကောက်ပွဲနဲ့လူတွေအရှိကြီးတန်းစီစရာမလိုတော့ပါဘူ
းသက်ဆိုင်ရာပြည်နယ်တွေမှာမဲဆွယ်စည်းရုံးမှုတွေအရှိန်မြင့်လုပ်နေကြတဲ့တစ်ချိန်တည်းမှာပဲအမေရိကန်ထက်လွတ်တော်ကတော့အမေရိကန်တရားရုံးချုပ်တရားသူကြီးအစားထိုးခံထားရေးသမ္မတထရန့်ဆိုပြတဲ့ အမီကော်နီဘာရက်ရဲ့ဒါဝင်၏အတီးပြုတ်ဝကိစ္စဒီသတင်းပတ်မှာကြားနာပွဲတွေစတင်ပါတယ်။ဒီတာဝန်ခံထားရေးကြားနာပွဲတွေကအမေရိကန်ပြည်ထောင်စုရဲ့အနာဂတ်ကိုနောက်တဆင့်အခြေတင်ထပ်ပြီးဆွေးနွေးကြမှာပါ။အထက်လွှတ်တော်ကအတီးပြုတ်ပြီးရင်တော့ဘာရက်ကစတင်မာလာအတွင်းကွယ်လွန်သွားခဲ့တဲ့တရားရုံးချုပ်တရားသူကြီးရိုဘေဒါဂင်းစ်ဘတ်ရဲ့နေရာမှာတာဝန်ယူမှာဖြစ်ကြောင်းပါခင်ဗျာ။ကျွန်တော်သိထိုင်ပါပါ။
ပြည်ရေးကဆက်လက်တန်းထွင်နေပါတယ်။အခုနားဆင်ကြရမှာကတော့ရန်ကုန်မြို့ကကွာရန်တင်းစင်တာနှစ်ခုမှရောက်နေကြသူ2ဦးရဲ့အတွေ့အကြုံတွေပဲဖြစ်ပါတယ်။ကိုထေးအောင်ဟာရန်ကုန်တိုင်းဒေသကြီးကမာရွမြို့နယ်ကပညာရေးတက္ကသိုလ်လေ့ကျင့်ရေးအခြေခံပညာတက်တန်းကျောင်းကွာရန်တင်းစင်တာမှာရောက်နေသူဖြစ်ပြီးကိုဝင်းတို့ကတော့ရန်ကုန်တောက်သူလှိုင်နေမြေအနီးကကွာရန်တင်းစင်တာမှာရောက်နေသူဖြစ်ပါတယ်။ပထမဆုံးကိုထေးအောင်နဲ့ဆက်သွယ်မြင်းမြန်းထားတာကိုနားဆင်ရပါမယ်။ကျွန်တော်ကြော်ကြော်သိပါ
ဟုတ်ကဲ့ကိုထေးအောင်အခုဒီရန်ကုန်ကမာယုကပညာရေးတက္ကသိုလ်လေ့ကျင့်ရေးကျောင်း TTC ကွာရန်တင်းစင်တာမှာဝင်နေရတယ်လို့ကျွန်တော်သိထားပါတယ်။ဆိုကိုထေးအောင်ကဘာဖြစ်လို့ဒီလိုမျိုးကွာရန်တင်းဝင်ရတဲ့အခြေအနေကိုရောက်တာလဲခင်ဗျ
။ဒီလိုပါဟိုပါလေကျွန်တော်ရဲ့တူပေါ့ဗျာ။ကျွန်တော်တူကဖြားတယ်ဗျာ။ဖြားဆိုတော့သူကဟို21ရက်6လပိုင်းတော့ဖြားတယ်။ဖြားပြီးတော့သူကလည်းသူချိန်မိတော့နေပေါ့ကူတယ်ပေါ့ကူရတော့ကူရင်လည်းသူက25ရက်နေရောက်တော့9ရက်မြောက်နေကြတော့သူကအနံ့ပြောက်သွားတယ
်ဟုတ်ကဲ့
သူကအဲ့လိုအနံ့ပြောက်သွားတော့ကျွန်တော်ကဟိုစော်ညာချက်ဒီမှာလည်းရှိရလေအနံ့ပြောက်တယ်ဆိုလို့ရှိရင်ရက်ွက်အုပ်ထုတ်ရင်းကိုအကြောင်းကြားရမယ်ဆိုတော့အားနဲ့ကျွန်တော်ကအကြောင်းကြားလိုက်တယ်အကြောင်းကြားရတော့အဲ့မှာလာခေါ်သွားတယ်လာခေါ်သွားပြီးတော့သူ့ကိုအဲ့ဒီ quarantine center ကိုပို့လိုက်တယ်ပေါ့ပို့လိုက်ပြီးတော့သူ့ကိုရှင်းရှင်းတယ်ပေါ့ဗျာကျွန်တော်တို့ကိုကြားတော့ဘာလုပ်လိုက်လဲဆိုတော့သူ့ကိုလာခေါ်အားပြီးတော့ကျွန်တော်တို့အင်ဂျင်မထွက်ဆိုင်တော့ကျွန်တော်တို့စားကြရလို့ဆိုရှင်အပြင်ကကျွန်တော်အမျိုးပေါ့တေးရောက်ကိုမှာဆိုင်နေမှာပြီးတော့ကျွန်တော်တို့အင်ဂျင်မှာချပြီးတယ်ကျွန်တော်ကအားရတယ်ကိုချက်ပြုတ်စားတော့တယ်ပေါ့6ရက်နေကြတော့ဟိုကကျွန်တော်တူကိုတေးချက်တာရက်ထွက်တယ်ပေါ့ဗျာ6ရက်နေစီပြီးတော့6ရက်နေကြတော့ရက်ထွက်တယ်ရက်ထွက်တော့ positive ဖြစ်တယ်တဲ့ဆိုတော့ကျွန်တော်တူကလည်းကျွန်တော်ကြီးဖုန်းလိုက်ချက်တယ်ဦးလေးတို့ဒီလိုဆိုပဲဆိုတော့ဦးလေးတို့တိုင်လုံးလာခေါ်မယ်တော့တောင်းချမယ်ပေါ့အင်းတော့ရောင်းချမှာလည်းပြောတယ်အဲ့ဒီ ER ဆိုပဲတော့ရောင်းချလဲ6ပေါ့ကွာလို့သူတို့စီကံတိုင်းမဟုတ်လို့တိုက်ခဲ့ရမှာပေါ့ဆိုတော့အားနဲ့နောက်ကြတော့ကျွန်တော်ဒီဆက်ပြီးတော့တိတ်မကြဘူးဒီတိုင်းကျမ်းမာရေးဌာနကဆက်တယ်အဲသူတို့လည်းအဲ့လိုရှင်းပြတယ်ပေါ့ဒီတိုင်းဒီတိုင်းပေါ့ဆိုတော့ကျွန်တော်ကတော့ပြန်ရှင်းပြတော့ရကျွန်တော် EC ကိုနေလဲကောင်းတယ်ပေါ့ဘာမှမဖြစ်ဘူးပေါ့ဆိုတော့ကျွန်တော်အိမ်မှာပဲနေလို့ရမှာပေါ့ဗျာနေနေတော့သူတို့ကမရဘူးလေသူတို့ကဆော့ဆက်ယူရောက်တာကားတဲ့ဟိုမှာကွာတိုင်းစင်တာဒီမှာပဲလိုက်ယူတာလေ
။ဟုတ်ကဲ့
သူတို့သတ်မှတ်ထားတဲ့ဟိုတယ်မှာဟိုသွားရင်သွားမသွားဘူးဆိုလို့ရှိရင်ကျွန်တော်တို့ဒီတီတီချီပေါ့အဲဒီသွားရင်သွားပေါ့။အဲ့ဒီအနောက်ခုရဲ့တစ်ခုလေးပေါ့ဆိုတော့ကျွန်တော်ကဟိုတယ်မှာ3000နဲ့5000ဆိုတော့ကျွန်တော်လည်းမတက်နိုင်မတက်နိုင်ဟုတ
်ဟိုတယ်မှာ3000နဲ့5000ဆိုတော့ကတညကို3000နဲ့5000ကိုဖက်တာကိုပေးရမယ်
။ဟုတ်တယ်။ဒီတီရက်ကိုကိုပတ်ကိုပေးရတာပေါ့
။ဟုတ်
3000ရှိတယ်4000ရှိတယ်5000ရှိတယ်အဲ့ဒါကြိုက်တာကြီးပေါ့ဆိုတော့ပြော
ရဟုတ်ကဲ့
အဲကျွန်တော်လည်းပြဿနာမတက်နိုင်တော့ဟိုတယ်တော့မသွားဘူးပေါ့ဗျာ
။ဟုတ်ကဲ့
အစိုးရအစီအစဉ်လေးတွေနေရာပဲသွားမယ်ဆိုတော့အားနဲ့ဒါတော့အဲ့ဒါဆိုတရှိပြင်ထားပါတဲ့။ဒါခေါ်မယ်ဆိုတော့ည9နာရီကျမှကျွန်တော်တို့ဒါခေါ်ပါတယ
်။ဟုတ်ကဲ့။ဆိုတော့အခုကိုထီအောင်ဒီအခု TTC Quarantine Center ကိုရောက်တာဘယ်နှရက်ရှိသွားပြီလဲ
။အာကျွန်တော်ရောက်တာ6ရက်နေရပေါ့ဗျာ။6ရက်နေရအခု7ရက်ဆိုတော့6ရက်ရှိသွားပြီပေါ့
။ဟုတ်ကဲ့။ဆိုတော့ကိုထီအောင်တို့ကိုအဲ့ဒီကိုခေါ်သွားပြီးတော့အဲ့ဒီကိုရောက်တဲ့နေ့မှာဘာတွေလို့ပါလဲအဲ့ဒီအခြေအနေတွေ့ကြုံလေးပြောပြပါဦ
းခေါ်သွားတော့ကျွန်တော်တို့ရက်ွက်ထဲမှာလည်းအဲ့ဒီညတွေ့တာအများကြီးထင်တယ်ကအများကြီးထင်တယ်ဆိုတော့ကျွန်တော်တို့ပြင်ရှိမှာအထုပ်ပိုးရင်းထွက်ဆောင်နေတယ်ဗျာထွက်ဆောင်နေတယ်သူတို့ကကျွန်တော်တို့အနောက်လန်းအောင်ပတ်ပြီးတော့အနောက်လန်းနေလူတွေဝင်ခေါ်တယ်ဝင်ခေါ်တော့အနောက်လန်းကျွန်တော်တကယ်ဟိုဒီရောက်ပါလားအင်္ဂလိပ်တွေကျွန်တော်
တ
က်နေနေတယ်သူတို့ပြောဝင်ဆိုပုံပေါ့ဗျာကားထဲမှာပြောဝင်ဆိုပုံဆိုရင်လက်စမတွေလည်းမသိဘူးဗျာ
ဟု
တ်ရပါတယ်နောက်ပြီးတော့ကျွန်တော်အမရေပေါ့ဗျာနှစ်ယောက်ကိုအဲကားပေါ့ပဲတက်ခိုင်းအားလုံး6ယောက်ပေါ့
ဟုတ်ကဲ့
6ယောက်ဆိုတော့တယောက်နဲ့တယောက်ကူးကူးကက်ကက်ပဲတက်ပြီးတော့ထိုင်ပြီးတော့လိုက်ခဲ့ရတာပဲတချီးတွေရောပါရောအကုန်လုံးပေါ့ဗျာ
ဟောအဲ့ဒီ6ယောက်စလုံးကအဲ့ဒီလာဆပြီးတော့လာခေါ်တဲ့အချိန်မှာတော့ primary contact ပေါ့ဒီယောဂပူကူးတယ်လို့စစ်ဆေးတွေ့ရှိထားတဲ့လူနဲ့ထိတွေ့ထားတဲ့လူတွေပဲရှိသေးတယ်ဒါပေမဲ့သူတို့ဒီကိုထောက်အောင်ပါဝင်ကျန်တဲ့လူတွေဒီ positive ဖြစ်သလားမဖြစ်သလားမသိသေးဘူ
းမသိသေးဘူ
းဟုတ်ကဲ့
အဲ့နိယသူတို့ဆက်နေစကားပြောနေတော့ကျွန်တော်မြင်တာကား၄စီးနဲ့ဟိုအယောက်၄၀လားမသိဘူးကြာ ရောက်40လာမျိုးသူတို့ကား40အတန်းလိုက်ကြီးသူထွက်လာ
ဟုတ်ကဲ
့ကျွန်တော်တို့ဝင်ခေါ်အခြားရက်ကွက်တွေလည်းဝင်ခေါ်ပြီးတော့အာလမ်းဒီမှာတင်ပြီးတော့ဒါတော့ဟိုကျွန်တော်တို့ဒီ quarantine center ကို9နာရီခွဲတော့ရောက်တယ
်ဟုတ်ကဲ့
အာ9နာရီခွဲတော့ရောက်တော့9နာရီဟိုရောက်ရောက်ချင်းတော့ကျွန်တော်တို့ဆင်းခိုင်းနေအထုပ်ကူကြီးချခိုင်းနေပြီးတော့ဟို register လောက်တာပေါ့ဗျာ
ဟုတ်ကဲ
့အာ register လောက်တာဆိုတာဟိုပေါင်တိုင်းကြီးတာပေါ့ကြီးတာကျွန်တော်တို့တော့ social distance ပေါ့ဗျာနည်းနည်းဝူးရနေသူတို့ကဟိုအကာအရန်လေးနဲ့မေးတာပေါ့
ဟုတ်ကဲ့
သူကအဲဒီဟိုတော့ဝတ်ထားတာပေါ့ PPE တွေဝတ်ထားတာပေါ့
ဟုတ်ကဲ့
အဲဒီမျိုးမြင်းများပြီးတော့အကုန်လုံးကျွန်တော်တို့နေရမယ့်အခန်းပေါ့အခန်းနဲ့မတည်ပြောဘလူသွားမယ်ဆိုတော့ပြောပြီးတော့စီကန်ချက်တွေဖတ်ရတယ်ဆက်ပြီးတော့အထုပ်ကူနဲ့အခန်းထဲကိုရောက်တာနဲ့အခန်းထဲရောက်တာနဲ့အကုန်လုံးနေရာချပြီးတော့ဥပုပ်ကိုနေလိုက်ရတာပေါ့
ဟုတ်ကဲ့ဆိုတော့ကိုထျောင်းတို့အခုနေတဲ့ကိုထျောင်းနေရတဲ့အခန်းထဲမှာလူဘယ်နှယောက်ရှိလဲ
အခုတော့ကျွန်တော်တို့အားလုံးလူဟွာရှိပါတော့မနှယောက်လဲဆိုတော့9ယောက
်ဟုတ်
အခု9ယောက်ဒါပေမဲ့စားထည့်တဲ့တုန်းက9ယောက်ပေါ့
ဟုတ်ကဲ့ဆိုတော့အဲ့ဒီနေရတဲ့အခန်းထဲမှာရောကျွန်တော်တို့ကရင်ပါညာချထားတာပြုထားတာကအကွာဝေးကလုံလောက်တဲ့အကွာဝေးရှိလား
နေရတဲ့အခန်းကစာသင်ခန်းပြ
စ
ာသင်ခန်းဆိုတော့အဲ့ဒီစာသင်ခန်းကကျွန်တော်တို့ကစာသင်ခန်းရဲ့ဖွဲ့စည်းပုံကဒီအတန်းလိုက်ကြီးတယ်မှာဟိုထိတ်ဆုံးလာအခန်းကနည်းနည်းကျယ်တယ်ဒီဘက်အနောက်ဆုံးခန်းကျင်းတယ်ကျွန်တော်ကအနောက်ဆုံးခန်းမှာကျင်းတဲ့ခန်းမှာအဲ့ဒီမှာခုံချလာတာကကဒင်းက၉လုံးချတာ၉လုံးချလာပြီးတော့ကဒင်းတစ်ခုနဲ့တစ်ခုတော့အဲ့ဒီမျိုးပေါ့ဗျာ၆ပြီခွာပေါ့ဟု
တ်ကဲ့အဲ့
ဒီမျိုးတော့လုတ်ပြီးသားတယ
်ဆိုတော့ရေချူကန်းအင်တာပါညာကြတော့ရော
ရေချူကန်းအင်တာကအကုန်လုံးပေါ့ရှိမြအခန်းအကုန်လုံးကနေပြီးတော့အခန်းအစုံဆုံးမှာဒီအကြောင်းရဲ့ရေချူကန်းပေါ့ဗျာ
ဟုတ်ကဲ့
ဟိုအကြောင်းရဲ့အင်တာပေါ့အဲ့အင်တာအားလုံးအင်တာအခန်းဒီကန်းရှိတယ်နောက်ပြီးတော့ဟိုဟာရေချူဖို့ဟိုဟာလေးပေါ့ဒီပိုက်လေးချပြီးလာတ
ယ်ဟုတ်ကဲ့ဆိုတော့အလုံးမျှပြီးတော့သုံးပါတော့ပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ညတော့
ဆိုတော့ကုထေအောင်တို့ကိုအဲ့ဒီကိုရောက်ပြီးတဲ့နောက်ပိုင်းမှာဘယ်လိုနေရမယ်ထိုင်ရမယ်ဘာတွေလုပ်ရမယ်ဘာတွေလိုက်နာရမယ်စသဖြင့်အဲ့ဒါတွေတော့ပြောထားတယ်ပေါ့
ဟုတ်ကဲ့ပြောထားတယ်ဗျစီကန်းချက်တွေဟိုအခန်းကြီးမှာတော့ကတ်ပြီးလာတယ်စီကန်းချက်10ချက်ထုတ်ထားတယ
်ဟုတ
်အဓိကတော့အခန်းကြီးမထွက်ဖို့ပါပဲ
အ
ခန်းကြီးမထွက်ဖို့စီကန်းညာမหนีဖို့နောက်ပြီးတော့တယောက်နဲ့တယောက်ဟိုဆက်ဆံမလုပ်ဖို့ဆက်ဆံလို့ပို့တာတရားနဲ့ကြောက်အရင်ပစ္စည်းပေးတာယူတာတွေဘာတွေအဲ့ဒီမျိုးမလုပ်ဘူးပေါ့။ဟု
တ်။တဲ့လူတွေကနိုင်တာကြလား။တရားတော့။ဟုတ်ကဲ့
။အတော်တော်များများတော့ကိုယ်ခံပါပဲကိုနေကြတာပါ။ဟိုဝန်ရနာတော်အမလမ်းထွက်မလျှောက်ကြပါ
။ဟုတ်ကဲ့။ဆိုတော့ကြေအောင်တို့ကိုနောက်ဒီစစ်တာစီးတာရောလှုပ်ထားပြီးပြီလား
။စစ်စီးတာတော့မရှိဘူးကြာကျွန်တော်တို့ကုန်တိုက်တွေတွားရအောင်မှကျွန်တော်တို့ကိုပုံချင်းတိုင်းတယ်ဒီမှာကဘာမှကိုပုံချင်းတော့မတိုင်းဘူး။
တက်ခွဲနမူနာတက်ခွဲနမူနာယူပြီးစစ်ဆေးတာဘာမှမရှိ
ဘူးအဲ့ဒါကတက်ခွဲနမူနာတစ်ခါစစ်ပြီးသွားပြီတစ်ခါစစ်တာဟိုဒီနေ့6ရက်နေ့ရောက်တော့9ရက်နေ့မှာဖြစ်တယ်ဗျာတစ်ခေါက
်ဟုတ်ကဲ့
တစ်ခေါက်စစ်ပြီးတော့10ရက်နေ့ရောက်တော့ကျွန်တော်တို့ဟိုကျွန်တော်တို့အခန်း positive 2ရောက်ထွက်သွားတယ် positive 2ရောက်ထွက်သွားတော့အဲ့ positive 2ရောက်ကိုစစ်ချင်းဖြည့်ခိုင်းတယ
်
ဖြည့်ခိုင်းပြီးတော့ကျွန်တော်တို့ကကြတော့ဟိုကအတိုင်းချမ်းမရေးဌာနဖုန်းနှံဖြစ်တယ်ဟိုအခန်းထဲမှာလည်း positive ထွက်သွားတဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့က primary contact ထပ်ဖြစ်သွားတယ်ပေါ့ဗျာ
။
ထပ်ဖြစ်သွားတော့နောက်ထပ်ဆက်ဆက်ရမယ်။ဟုတ
်ကဲ့။ဒါ
လောက်ထပ်ကြအောင်မယ်။အဲ့တော့ပြီးခံပြီးတော့နေပါအောင်။အဲ့လိုမျိုးတော့
ဆက်တယ်။
ဆက်တော့ကျွန်တော်တို့လည်းပြန်ပြောလိုက်ပါတယ်။ဆံမကောင်းလို့ပဲကို
။ဆိုတော့အဲ့ဒီ2ယောက်နောက်ထပ်2ယောက် positive ထွက်တယ်ဆိုတဲ့အချိန်တုန်းကကိုတိအောင်လူခန်းထဲမှာလူကအဲ့ထက်ပိုအခုထက်ပိုများတာပေါ့။
အာဟုတ်တယ်လေအဲ့တော့9ယောက်လေအခု9ယောက်ပဲရှိတော့
အဲ့ဒီ positive ထွက်တဲ့2ယောက်ဒီကိုထရောင်တို့ ਨੇ အဲ့ဒီညကအတူတူလာတဲ့လူတွေကလား
အာမဟုတ်ဘူးကသူတို့ကကြိုရောက်နေတာအခန်းထဲမှာသူတို့ကတရစ်စောတယ
်ဩဩ
ကျွန်တော်က9ယောက်နေရောက်တယ်သူတို့က6ယောက်နေရောက်တာ
ဗျဩဟုတ်ပြီဆိုတော့အဲ့ဒီဟာညောက်ထွက်ပြီးသွားတော့နောက်ထပ်ကိုထရောင်တို့ထပ်စစ်ရပြီထပ်စစ်ထားရပြီပေါ့အ
ာဟုတ်တယ်ဒီနေ့ထပ်စစ်တယ်
ဒီနေ့ထပ်ယူသွားတယ်ဟ
ိုတည့်ရချပေါ့တည့်ရချတော့ဒီနေ့ထပ်ယူသွားတ
ယ်ဟုတ်ကဲ့အဲ့ဒါဘယ်နေ့တော့မှအဖြစ်သိရမယ်လေအဲ
့ဒါကဒီထုံးစံတိုင်းကျွန်တော်နောက်3ရက်လောက်မှသိရမှာပေါ့ဗျာ
ဟုတ်ကဲ့ဆိုတော့ဒီတခန်းထဲမှာလာကြတဲ့အထဲမှာတခန်းထဲတူနေလိုက်ရတဲ့အထဲမှာဟလာနောက်ထပ် positive ထွက်သွားတယ်ဆိုတဲ့အခါကျတော့အဲ့ဒီလူတွေရှိနေတဲ့အချိန်တုန်းကရောကိုထီအောင်တို့နေရာထိုင်ရတဲ့နေထားကအဲ့ဒီလူတွေနဲ့ကိုထီအောင်တို့နဲ့ကြားထဲမှာဘလောက်အထိဟိုထိတွေ့မှုထိစပ်မှုရောရှိနိုင်တယ်လဲ
အဲ့လိုမျိုးရှိကြကျွန်တော်တို့စီကန်းနေတော့နေတာစီကန်းနေနေတာဆိုတော့ထမင်းဘူးလာပြီးရင်တော့မှသူတို့ဒါပြီးတဲ့ဒီဟိုလောက်အားပြီးပြီပေါ့ဗျာ ကိုအပိယာဒီအခန်းမှာဘယ်နှယောက်ရှိတယ်ဟိုမှာ6ယောက်ဆိုရင်6ယောက်9ယောက်ဆို9ယောက်တပေါင်းနဲ့ယူသွားဆိုရင်တော့မှကျွန်တော်ကမယူဟိုကိုပစ္စည်းပဲကိုယူကိုပစ္စည်းနဲ့ကိုခိုင်ပါဗျာကိုသမီးမျိုးကိုယူပေါ့ဒီခင်ဗျားတွေယူတာလည်းကျွန်တော်ကမစားချင်ဘူးဟိုအဲ့လိုမျိုးစမ်းသက်တော့ထားတယ်ကိုအချင်းချင်းတော့ထားတယ်ကျွန်တော်စမ်းသက
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကိုတရောင်တို့ရောက်သွားပြီးတဲ့နောက်ပိုင်းမှာဒီတကူကိုတရောင်တို့ရဲ့ကျမ်းမာရေးနဲ့ပတ်သက်ပြီးတော့တခြားလှုပ်ပြီးတာဘာတွေရှိကြလဲဈေးတိုက်တာပြုတာစသည်အပြင်ပေါ့နော
်အဲ့လိုတော့မရှိဘူးကြာသူတို့ဖုံးဆက်ပြီးတော့နှမ်းမိတယ်ဟိုဘာထူးကြလဲပေါ့ဘာခံစားမှုရှိလဲပေါ့အဲ့လိုမျိုးပေါ့အနံ့နေပါပြီးပျောက်လာရှိတာပေါ့အဲ့လိုမျိုးကတော့သူကအဝေးကနေနှမ်းပြီးတော့ control လုပ်ကြတော့ပဲ
ဟုတ်ကဲ့
အခန်းထဲကြီးတော့မလာဘူးသူတို့
ဟုတ်ကဲ့အဲ့ဒါကနေ့စဉ်လိုမေးလ
ားအဲ့လိုမျိုးကိုကျမ်းမာရေးဌာနကနှမ်းနှမ်းမိတယ
်ဟုတ်ကဲ့
ကျတော့ဟို positive ထွက်သွားတော့ရှိတစ်ခါလာပြန်ပြီးတယ်
။အော်ဟုတ်ပြီ
။ခံတယ်ဟုတ်ကဲ့
။ဆိုတော့နေအတူတူပါဒီဥမာဗိုက်တာမင် RC တို့ဘာတို့အဲ့လိုမျိုးတခြားဆေးဝါးတွေဘာတွေတိုက်တာပြူတာလဲတိုက်တာပြူတာတောက်ဖို့ဆိုပြီးတော့ဟိုပြောတာမျိုးအဲ့ဒါမျိုးတွေမရှိဘူးပေါ့။
အဲ့လိုမျိုးတော့သူတို့မီးတော့မီးတယ်ကစပြီးတော့ဝင်တဲ့ဟိုကဘာယောဂရှိတယ်။ဟောဘာဆေးတွေပါလဲပေါ့။ဘာဆေးတွေပုံမှန်တောက်လဲပေါ့။အဲ့လိုတော့မီးထားတယ်။မီးထားပြီးတော့ကျွန်တော်တို့အိမ်ရမှာနဲ့ဆေးတွေတော့သူတို့ခွင့်ကြည့်တယ
်။ဟုတ်ကဲ့။ဆိုကိုတိအောင်ကိုတိုင်ရဲ့အခုကိုတိုင်ရဲ့ကျမ်းမာရေးရောကိုတိအောင်ဘယ်လိုခံစားနေရလဲကိုတိအောင်ကိုတိုင်ဘယ်လိုအခြေအနေရှိလဲ
အခုကတော့ကျွန်တော်ကဟိုရင်စဖြစ်တယ်ဟိုကကျွန်တော်ကကိုယ့်ဘက်ကို isolation လုပ်ပြီးတော့အိမ်မှာနေခဲ့တာဗျာနေခဲ့တော့ဟိုပုံမှန်ဒီစီးကျုပ်လည်းရှိတယ်ဆိုပုံမှန်အားကြီးတောက်တယ်စီးကျုပ်ကြီးတောက်တယ်အဲကိုယ့်ဘက်ကတော့ပြင်းဆိုင်တယ်ပြင်းဆိုင်တော့အခုလည်းအဲ့ရှိတွေပုံမှန်တောက်နေတာပဲဒါပေမဲ့ဟိုစိတ်ထဲမှာတစ်ခုရှိတာကအဲ့ဒီလူများနဲ့ရောထားတော့ဘာဖြစ်လဲတော့ဟိုကိုကတခုခုဟာမမောက်ဆိုရင်တော့မှ
ဟ
ွာပေါ့ဗျာဟိုသူတို့ကြောင့်မလို့ကိုယောဂကူးမှာတော့ဆိုရင်ဗျာဒါဆိုတော့ဟိုတခန်းထဲမှာဗျာတော့အိမ်မာနေတော့ကျွန်တော်ကကိုယ့်အခန်းနဲ့ကိုယ်ယူလို့ရတယ်ဒီမှာကျတော့ဟိုဟောကြီးထဲမှာဘာမှလည်းအကန့်မရှိဘာမှမရှိနဲ့ဆိုတော့ဟိုသူအကြောင်းလည်းကိုမသိကိုယ့်အကြောင်းလည်းသူမသိဆိုတော့အဲ့ဒါကျွန်တော်ကနည်းနည်းဆိုရင်ဗျာဒါဆိုတော့ဟိုယောဂပိုးကလူကြီးတွေကပြန်နေလို့ပဲကြားရတာဟု
တ်ဆ
ိုတော့ဟို mask ကတော့အမြင်နဲ့တက်တယ်ကျွန်တော်
ဟုတ်ကဲ့
သမင်းစားခြင်းရေချိုးခြင်းဟိုမျက်နှာသိချင်ရလဲလို့ပေါ့ဒီနေ့ချင်းအကုန်လုံးတက်တယ်ကျွန်တော်ဖိတ်ကြတော့မှ mask ပြီးအဲ့ဒီ
ဟုတ်ကဲ့နောက်အဲ့ဒီမှာနေရာထိုင်ရာစားတော့ရတဲ့အခြေအနေကရောကိုတိရောဘယ်လိုတွေ့ရတယ်လဲအဆင်ပြေလား
အဲ့ဒါကဟိုအစားတော့ကအဆင်ပြေတယ်ကစားတော့ကဘာလဲဆိုတော့ဟိုမနက်ပိုင်းမှာတစ်ချိန်နေ့ပိုင်းတစ်ချိန်ညနေတစ်ချိန်သုံးချိန်ကျွေးတယ်သူတို့ခြင်းနေရာလည်းကောင်းတယ်ဟုတ်တယ်မင်းလည်းကောင်းတယ်စံလည်းကောင်းတယ်ပေါ့ဗျာစားလို့ရတယ်အချင်းကြီးတယ်အဲ့တော့နေရထိုင်ရတာကဟိုဘယ်လိုကောင်းမလဲအဲ့ဒီလူများတာတခုပဲဗျာအင
်း
လူများတာတခုပဲနောက်တစ်ခုကဟိုကော်ရီဒါကအစထွက်ပြီးတော့မလျှောက်ပါနဲ့အခြားအခန်းကြီးရှိလို့မတော်ပါနဲ့ဆိုတော့ချိန်ကန်တင်းကျက်ထားတဲ့ပုံစံမျိုးကြတာကျွန်တော်တို့ကအခြားဒီကွာရန်တိုင်းစင်တာတွေကိုကျွန်တော်တို့ဒီအင်ဂျင်နီပါတွေတော့လုပ်လို့မရဘူးဗျာ
နောက်ခုနဒီအစားအစာပေါ့လေအစားအစာကအလုံလောက်ပေါ့နော်လုံလောက်ရတာပေါ့
ဟုတ်ကဲ့အဲ့တော့လုံလောက်တယ်ဟိုရေဘူးရဲ့သူတို့ရေတံဘူးရဲ့လုံလောက်အရှင်းကြီးပြေးတယ
်
ဟိုကြောက်ပြေးတယ
်ဆိုတော့ဒါကတော့ခုနလိုဘာမှကိုကပေးစရာမလိုပဲနဲ့ကိုဘကကုန်ကြစရာမလိုပဲနဲ့အစအဆုံးနိုင်ငံတော်ကနေပြီးတော့ကြာခံပြီးတော့လုပ်ပေးထားတာပေါ့နော
်ဟုတ်ပါတယ်ဟုတ်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့အခုကိုထေးအောင်နောက်တစ်ခါထပ်စစ်ထားတာကနေပြီးတော့အဖြေဆောင်ဆိုတော့နောက်ထပ်ဘာဖြစ်အောင်မယ်ဘယ်လောက်ကြာအောင်မယ်ဆိုတော့ဒါဆိုရင်ကိုထေးအောင်အချိန်ကြီးကမတိနိုင်သေးတဲ့အချိန်ကြီးပေါ့နော
်ဟုတ်တယ်ဟိုကမန်ထားတော့ဗျာဒီလိုဟွာဒီလိုအဖြေရပြီဆိုလို့ရှိရင်ကျွန်တော်တို့စစ်တဲ့ရေကနေဆို17ရက်အထိပေါ့ကျွန်တော်တို့နေရမယ်ပေါ့နေရပြောင်းရမယ်ပေါ့ဗျာကုသတဲ့နေရာကိုပြောင်းရမယ
်ဟုတ်ကဲ
့တို့ပြောတာတော့ဒီရနေပြီးတော့တကယ်လို့ positive ဖြစ်သွားတယ်ဒီကတော်တော်များများကဟိုမှာတောင်းတကုံပေါ့ရိုးမရိတ်တာကိုပြောင်းတယ
်
အင်းဒါကြားတယ်နောက်ပြီးတော့ကျွန်တော်တူဟာအခုမနေ့ကအိမ်ပြန်ရောက်ပြီဗျာ
အော်ဟုတ်ပြီ
မနေ့ကတူဟာဟိုမှာဟိုဒီယောဂပျောက်သွားပြီတဲ့
哦好的
我那麼抽不了那麼抽到應該要不
哦萬達謝吧
我那對
OK
好的這個應該要不我那我地馬會去的
OK OK ဆိုတော့ဟိုကိုထေးအောင်အချိန်ဒီအခုကိုတွေးကြုံရတဲ့အချိန်ဒီရရနဲ့ပတ်သက်ပြီးတော့ညီကုန်းချုပ်အနေနဲ့ကိုထေးအောင်ဘာများပြောခြင်းသေးလဲ
အော်ညီကုန်းချုပ်တင်နေဆိုလို့ရှင်တော့ဒီဟိုပါဗျာကွန်တိုင်းစင်တာဒီမှာဆောရလုံးလူတွေအများကြီးထားတဲ့ကိစ္စပါဗျာအဲ့လိုထားတဲ့ကိစ္စမျိုးအစိုးရအနေနဲ့ပြန်ပြီးတော့သုံးသပ်စီခြင်းဗျာအဲ့တော့ဒါကဟိုကျွန်တော်ကြားတာဒီမှာကြားတာပါလဲဆိုတော့ဒီမှာပဲကူးသွားတဲ့လူတွေလည်းရှိတယ်ပေါ့နော
်
အဲ့လိုကြားတယ်အကူတော့အကောင်းပေါ့ဗျာ
ဟုတ်
ရောက်တော့မှအနေထိုင်မတက်လို့ပဲဖြစ်ဖြစ်ဟိုအခြားလူကြောင့်ပဲဖြစ်ပေါ့ဟုတ်
ကဲ့ဟုတ်
ကူးသွားတဲ့လူတွေရှိတယ်ဆိုတော့ကျွန်တော်တော်တော်များများသတိပေးတယ်
ဟုတ်ကဲ့
ကျွန်တော်ဒီပါလေနှမ်းမိသတိပေးတယ
်ဟုတ်ဒ
ီဆိုင်ပါအဲ့လိုလိုဖြစ်တယ်ကျွန်တော်အဲ့လိုဖြစ်မှာစိုးရင်းလ
ားအဲ့လိုမျိုးဆိုရင်ကိုတည်းအောင်ဘလို့လှုပ်စေချင်တာလဲကွာရန်တိုင်းစင်တာမှာလူတွေများတာမျိုးမဖြစ်စေချင်ဘူးဆိုရင်ကိုတည်းအောင်ဘလို့လှုပ်ရင်ကောင်းမယ်လို့ထင်တာလဲ
ဟုတ်မှာကျွန်တော်ဆိုတာလေလူတွေကိုဖြန့်ချလိုက်ကောင်းမယ်ထင်တာပဲဖြန့်ချလိုက်ဆိုတော့ဥမာကျွန်တော်ရက်ွက်မှာဆိုရင်အမက30အကြောင်းရှိတယ်ဗျာ
ဟုတ်ကဲ့
အဲ့အကြောင်းမှာဟိုကိုရက်ွက်ကဖြစ်တဲ့လူတွေထားပေါ့အခြားရက်ွက်တွေမှာလည်းအခြားအကြောင်းရှိတယ်ဗျာအဲ့အကြောင်းတွေမှာထားပေါ့ဒါမှမဟုတ်ကျော်လို့ဒီတက်တာလည်းတဲခုကံပေါ့ဗျာ
အဲ
ခုကံလို့ဒါတော့အဲ့ဒီနေရာမှာဥမာ9000 1000ပေါ့အဲ့လောက်နဲ့ဟိုအာနာပါနီကပြီးပြီပေါ့ဗျာရှင်ကြီးရဲ့လူကအဲ့လိုမျိုးဟိုဖွဲ့ပြန်တော့ခြားတိုင်းကောင်းမှာရဒါပေမဲ့ကျွန်တော်ကြားနေရတာသူတို့ကလည်းဒီလိုအားပေးတို့ဒီကျမ်းမာရေးဝန်ထမ်းတို့အဲ့ဒီဟိုကမန်ပါဝါပေါ့ဗျာ
ဟုတ်ကဲ့
ဒီကလည်းနည်းလုံးအကြည့်တယ်အဲ့ဒီမျိုးတွေကြားနေရတာပဲဒါပေမဲ့ဆိုရရင်ဖြန့်ချလိုက်ဘူးကောင်းမယ်လို့ထင်တယ
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ပါကိုတီအောင်ဒီစုပြီးတော့ကျေးဇူးအများကြီးတင်ပါတယ်မြန်ဆိုးရောဂါကင်းပြီးတော့အိမ်ပြန်ရပါစေလို့ဆုတောင်းပါတယ်ခင်ဗ
ျဟုတ်ကဲ့ပါဟုတ်ကဲ့ပါမြေတဲ့အတွက်လည်းကျေးဇူးတင်ပါတယ်
ဒါကတော့ရန်ကုန်တိုင်းဒေသကြီးကမာရုံမြို့နယ်ကဒီနေ့တက္ကသိုလ်လေးချင်းရေးအချင်းအပညာတက်တန်းကျောင်းကွာရန်တင်းစင်တာမှာရောက်နေတဲ့ကုထေးအောင်နဲ့ဆက်သွယ်မိနေတာပါ။အခုဆက်ပြီးကိုဝင်းတိုးနဲ့ဆက်သွယ်မိနေတာကိုနားဆင်ရပါမယ်။ဟုတ်ကဲ့ကိုဝင်းတိုးကအနမ်းပြောက်တယ်ဆိုပြီးတော့သွားစစ်တဲ့အခါမှာ positive ဖြစ်ပြီးတော့အခုကွာရန်တင်းစင်တာမှာဝင်နေရတယ်လို့ပြောပါတယ်။ဆိုတော့ကိုဝင်းတိုးရောက်နေတဲ့ကွာရန်တင်းစင်တာကဘယ်နေရာပါလဲအရင်ပြောပြပါလား။
ဟုတ်ကဲ့ကျွန်တော်ရောက်ရှိနေတဲ့ quarantine center ကရန်ကုန်ကတော့ line နေနေ RC2 ရဲ့ဘေးဘက်ခြားမှာရှိတဲ့တို့ယောဂီကျောင်းလားပေါ့ခင်ဗျ။အဲ့ဒီမှာရှိတဲ့ကွန်ဒိုအဆောက်အဦတွေပါ။
ဆိုတော့ကိုဝင်းတို့ဒီကိုရောက်လာတဲ့အခြေအနေအစလေးအရင်ရှင်းပြပါလားဘယ်လိုရောက်လာရလဲဆိုတ
ော့ကျွန်တော်ပထမအေးမိပြီးတော့ရှားသလိုဖြစ်တယ်ရှားသလိုဖြစ်ပြီးတော့ပြန်ကောင်းသွားတယ်။ပြန်ကောင်းသွားတဲ့အခါရိုးရိုးအေးမိရှားတယ်ပဲယူပတ်ထားတယ်now player သွေးလောက်နေတော့အနံ့လူကြီးပြောက်လာတယ်အဲ့ဒါနဲ့အနံ့ကြောက်တော့မတင်ကြရတဲ့ဒီအမီးနောက်မှာရှိတဲ့ဆေးကိုဆေးရုံကိုအကြောင်းကြားပြီးတော့သွားပြီးတော့ဆက်သေးကြီးတဲ့အခါမှာ positive ဖြစ်တယ်ဆိုပြီးတော့သူတို့ကပြောတယ်အဲ့ဒီပြစ်ပြီးရတဲ့ပြစ်ပြီးရတဲ့တခါတည်းအဲ့ရနေဝတ်ထုတ်ယူလိုက်ပြီးတော့ဒီနေရာကိုပို့လိုက်တာအဲ့ဒါနေကိမဲ့ပြစ်ပြီးရတဲ့ဒီတွေ့ပြီးရတဲ့ညမကြတော့ဒီဘက်ကတော့ပို့လိုက်တာ
ဟုတ်ကဲ့ဘယ်နေရာဆက်ပြီးတော့ဘယ်နေရာရောက်တာပါလဲအဲ့ဒီနေရာ
စစ်တဲ့နေကတနင်္ဂနွေနေ့7ရက်နေ့နေကြီးပိုင်းမှာဖြစ်ပါတယ်အဲ7ရက်နေ့ညမှာပဲညနေမှာပဲအဖြေအထွက်တယ်ညမှာကွာရန်တင်းစင်တာပို့တာ
ဟုတ်ကဲ့ဆိုတော့ကွာရန်တင်းစင်တာရောက်တဲ့အချိန်မှာဆက်ဆက်ရောက်ခြင်းကနေပြီးတော့ကိုဝင်တို့ကိုဟလာဘယ်လိုလုပ်ပေးတယ်ဘယ်လိုလုပ်ဆောင်ပေးတယ်ဘာတွေလိုရလဲစသဖြင့်အဲ့ဒါလေးရှင်းပြပါလား
ဆက်ရောက်တာနဲ့ကွာရန်တင်းစင်တာမှာကျွန်တော်တို့နေတဲ့အဆောက်အအုံမှာဒီ PPE ဝတ်ထုတ်တဲ့2ယောက်ရှိတယ်သူတို့ကနေပြီးတော့အပေါ်တမဲဒီဖွဲ့လိုက်လေးယောက်တစ်ခါပြိမဲ့ဆိုပြီးလေးယောက်တစ်ခါသူပြီးနံပါတ်3နေယူတယ်လိပ်စာယူတယ်ပြီးလို့ကျင်ခေါင်းဆောင်ပါတယ်အထုပ်တထုပ်ပေးတယ်ပြီးရင်သွားအခန်းနံပါတ်ပြောပြီးတော့အဲ့ဒီခံကိုထုတ်လိုက်တယ်ပြီးတော့အဲ့ညဘက်ကကိုအဲ့ပုံမှာပဲနေပါအောက်ဆင်းမှနဲ့ဟိုဘက်ကဟိုသူတတောင်တတရှိအောင်နေပါပေါ့နော်အဲ့လိုပြောပြီးတော့တကယ်လို့ဖြားနာလို့ကျင်ဖုတ်သက်ပါလို့ပြီးတော့ဖုန်းနံပါတ်ပေးလိုက်တယ်အဲ့ဒီကသာပြီးတော့ကိုခန်းနဲ့ကိုစနေရတယ်ပေါ့
ဟုတ်ကဲ့ကိုဝင်းတို့ကပြောတာ၄ယောက်တခန်းဆိုတော့ကိုဝင်းတို့ကလူနေခန်းလူမျိုးလဲဆိုတော့အိတ်ခန်းဖွဲ့ထားတဲ့ပုံစံမျိုးပေါ့
ဟုတ်တယ်အိတ်ခန်းဖွဲ့ထားတဲ့ပုံစံလေ
းအခန်းခွဲရှိတာ
ခွဲပြီးတော့
တို့ကအခုနေရတာတယောက်တစ်တခန်းလား
ဟုတ်တယ်ကျွန်တော်အဆင်ပြေလို့ဒီဘက်အိတ်ခန်းဖွဲ့တဲ့အခန်းထဲမှာနေတယ်တဲ့ကလေးတွေကတော့ခြေဟောကန်ပေါ့အိတ်ခန်းနဲ့ဟိုကကြားတယ်သမေသာခန်းခေါ်မလားအဲ့ဒီနေရာမှာပေါ့တိုက်မှာတို့ကပုံရောက်နေကြတယ်
ဟုတ်ကဲ့သူတို့၃ယောက်နေရတာရောတယောက်နဲ့တယောက်နေရာတတ်မှတ်အကွာဝေးတိုင်းနေလို့ရတာ
ရတယ်၅ပြီ၆ပြီရတယ်သူတို့တယောက်နဲ့တယောက
်ဟုတ်ကဲ့ဆိုတော့ကွင်းတူတူကိုအခုရောက်တာတော့မနည်းညညမှာဆိုတော့ဒီနေ့တနေ့တာပေါ့လေဘာတွေလုပ်ပေးတာရှိလဲဥမာဟလာဖျားတိုင်းတာသွေးပေါင်ချိန်တိုင်းတာအောက်ဆီဂျင်လေဗယ်တိုင်းတာဆေးတိုက်တာစသည်အားဖြင့်အဲ့ဒါမျိုးတွေဘာတွေရှိလဲ
ဟောအဲ့ဒါမျိုးတွေမရှိဘူးမရှိတဲ့တွေကျွန်တော်တို့ခက်တဲ့ရတယောက်ကပြောတော့ကျွန်တော်မေးကြည့်ရဲ့ဟာသူတို့အဲ့ဒါတွေမလုပ်ပေးပါဘူးတဲ့သူတို့ကဒီခုလာတဲ့လူသားတွေကအနမ်းပြောက်ပြီးတော့ positive ဖြစ်တယ်။ဈမကြီးကစားချင်တာကြီးလို့ရှိရတဲ့အတွက်သိတိုက်ဖို့အစီအစဉ်ပါဘူးလို့ပြောတယ်။ဘုဘကဟိုကိုယ်ကစားတော့ဒီဝောက်အေးအဖာကောင်းကောင်းစားပါလို့ပြောတယ
်။ဘယ်နေရနေရမယ်လို့ကိုယ်တို့အကြံဉာဏ်သိထားလဲ
။ဘယ်နေရနေရမယ်လို့အကြံဉာဏ်တော့မပြောဘူး။ဒါပေမဲ့အတိမိတ်ဖွေတွေကဖုန်းထဲနေနှမ်းပို့လာတော့အခုနောက်ဆုံး ပညာချက်မှာတော့တတိယရဲ့နေလို့မှာခြားနာတာဆက်မရှိဘူးတော့သင်္ကွင်းပြုမယ်လို့တော့သိထားတယ်။သူတို့ကတော့ဒီသဏ္ဍာန်ကတော့ဘာမှတော့ပြောတာတော့မရှိသေးဘူး။ဒီမှာသူသခါအာနှောင်းတိုးပဲသခါဆင့်မယ်လို့သာဒီရေးထားတော့သူ
။ဟောဟုတ်ပြီကိုကိုယ်တို့ကတော့တနင်္ဂနွေညမှရောက်တာဆိုတော့စစစ်တဲ့အဆင့်တော့မရှိသေးဘူးပေါ့ဒါပေမဲ့နှစ်ခါတော့ဆက်ရမယ့်အခြေအနေမှရှိတော့ပေါ့နော
်ဟုတ်တယ်သူပညာထောက်ရဆိုတော့နှစ်ခါတော့ဆက်မဲ့ပုံပဲရှိပါတယ
်ဟုတ်ကဲ့ဆိုတော့ဦးအစားအစာရောစားတော့ရတော့ဘယ်လိုနေပါလဲ
စားတော့တွေကောင်းတယ်သူတို့တိုင်ချက်တဲ့အဆင့်မျိုးနဲ့ချက်ပြီးတော့လာပို့ပြီးတယ်သူတို့အခုရှင်းနေပြီရပါဟိုဟာနဲ့သူအိမ်ကသမိတ်ထုတ်တယ်လို့မတူ
ဟုတ်ကဲ့နေရထိုင်ရတာကရောဟိုလူကောင်းတယ
်အဲကောင်းတယ်တော်တော်ရှင်းရှင်းနဲ့ရေရေဝုန်းဝုန်းရှိပါတယ်လေဝလေတည်းကောင်
းဟုတ်ကိုဝင်းတို့ကိုယ်တိုင်ရဲ့ခန်းစားရတာဟုတ်အခုဘယ်လိုနေလဲကျမကြီးကိုကျမကြီးကိုဘယ်လိုနေလဲ
ကျမကြီးကတော့တော်တော်ကောင်းပါတယ်ဒီတက်ရှင်ပြတ်တာမောတာပြတာလည်းမရှိဘူးရိုးရိုးပုံမှန်နေရိုးနေတဲ့အတိုင်းပဲကြည့်တယ်အနန်းကနည်းနည်းပဲပြန်ရသေးတာပေါ့နော်ဒါအကြီးကမကောင်းသေးဘူ
းဟုတ်ကဲ့နောက်တစ်ခုကကိုဝင်းတို့ကအိမ်မှာနေရင်းနဲ့ဟလာကူးတာပြတာဆိုတဲ့ positive ဖြစ်တာဆိုတဲ့အခါကျတော့ကျန်တဲ့မိသားစုတွေအတွက်ရောဘယ်လိုလုပ်ထားလဲ
အဲ့ဒါမိသားစုတွေအတွက်ကဒီရက်ပေါက်ကိုအကြောင်းကြားထားတယ်သူတို့ကနေပြီးတော့အိမ်ကိုကျူရတတ်ပြီးတော့ခါထားတယ်နောက်အပြင်နေသူတို့မိသားအဖွဲ့နဲ့ဆောင်ကြည့်တယ်ဒီစီးဒီပဲဒေါ်လာကြီးဝယ်ပေးဖို့အတွက်သူတို့စီစဉ်ပေးတယ်ဆောင်ဝယ်ပေးတယ်ပေါ့နော်ပြီးတော့အလောရောတဲ့အိမ်ထဲမှာပဲခါထားသေးတယ်သူတို့တို့ရတော့ကွန်တိန်ငွေရမယ်ဆိုတော့လာခေါ်မယ်လို့ပြောတယ
်ဟုတ်ကဲ့ပါဟုတ်ကဲ့ပါကိုတို့အမြန်ဆုံးကျမ်းမာပြီးတော့တက်တာပြောက်ကင်းပြီးအိမ်ပြန်ရပါစေလို့ဆုတောင်းပါရခင်ဗျာ
။ဟုတ်ကဲ့ပါ။ပေးတဲ့ကုသပေးပါစေ
။ရန်ကုန်တိုင်းဒေသကြီးအတွင်းကကိုရိုနာစင်တာနှစ်ခုမှာတရားစီရောက်နေကြတဲ့ကိုထိတ်အောင်နဲ့ကိုဝင်းတူတို့ရဲ့တွေ့ကြုံတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ဒီဆက်သွယ်မေးမြန်းချက်တွေကိုမြန်မာစံတော်ချိန်တနင်္လာနေ့ညဘက်ကလုပ်ခဲ့တာဖြစ်တာကြောင့်တို့ရဲ့ပြောဆိုချက်တွေဟာအဲ့ဒီညကတည်းကရှိခဲ့တဲ့အခြေအနေတွေဖြစ်ပါကြောင်းအသိပေးလိုပါတယ်။ကိုထိတ်အောင်ဟာနောက်ထပ်ဓာတ်ခွဲစစ်ဆေးထားတဲ့အဖြစ်ကိုဒီကနေ့ညနေပိုင်းမှာပဲသိရပြီး negative ထွက်တဲ့အတွက်အခုတော့နေအိမ်ပြန်ရောက်သွားပြီဖြစ်ပါတယ်။နေအိမ်မှာပဲနောက်ထပ်သတင်းတစ်ပတ်အပြင်မထွက်ဘဲနဲ့တရားခွဲနေရမယ်လို့သိရပါတယ်ခင်ဗျာ။ COVID-19 ရေပေါ်ချင်းတွေကြောင့် VOA အစီအစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆက်သွယ်မေးမြန်းချက်တွေဆွေးနွေးခန်းတွေကိုအင်္ဂါညတရက်လီလိုင်းအစီအစဉ်တွေမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်။ VOA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာအခါတမရပါ။ရေပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ။
တို့ရာရှင်များရှင်အင်္ဂါနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကိုနားဆင်လို့ပြီးမှာတော့အခုဆက်လက်ပြီးတော့သတင်းချင်းချက်ကိုတင်ပြပေးပါမယ်။ COVID-19 ကာကွယ်ဆေးစံသက်ခံနေသူတို့နာမကျန်းဖြစ်ခဲ့ပြီးတဲ့နောက် American ဆေးကုမ္ပဏီကြီး Johnson & Johnson ကသူ့ရဲ့ကာကွယ်ဆေးစံသက်မှုနောက်ပိုင်းအဆင့်တွေကိုယာယီရပ်ဆိုင်းလိုက်ပါတယ်။အခုလိုစံသက်မှုတွေရပ်တန့်ထားလိုက်တဲ့အကြောင်းကိုကုမ္ပဏီကပြင်ပသုတေသနပညာရှင်တွေကိုပေးပို့တဲ့စာရွက်စာတမ်းတွေနဲ့တကွာ State ကျန်းမာရေးဆိုင်ရာ website ကတင်နလာနေတော့ကကနဦးဖော်ပြခဲ့ပါတယ်။ Johnson & Johnson ကသူ့ရဲ့တချိန်သာထိုးနှံမှုလိုတဲ့ကာကွယ်ဆေးစံသက်မှုတွေကိုမကြသေးခင်ကမှချက်ချင်းပြင်းပြင်းစံသက်နေခဲ့တာပါ။အခုလိုရပ်တန့်လိုက်တာဟာဖြစ်စဉ်တွေကိုလေ့လာဖို့အတွက်ယာယီရပ်ဆိုင်တာသာဖြစ်ပြီးစံသက်မှုတွေကိုလုံးဝရပ်လိုက်တာမဟုတ်ဘူးလို့ပြောပါတယ်။American တရားရင်ကျုပ်တရားသူကြီးဖြစ်အဆိုပြုခံထားရသူ Amy Coney Barrett အပေါ်မှာကြားနာစစ်ဆေးမှုတွေကိုဒီကနေ့အင်္ဂါနေ့မှာအထက်လွှတ်တော်တရားရေးကော်မတီမှဆက်လက်ပြုလုပ်သွားမှာဖြစ်ပါတယ်။အဲဒီကြားနာစစ်ဆေးပွဲမှာကျန်းမာရေးဆောင်ရှားမှုကိစ္စ၊စီရင်တုံးတွေပေါ်ထားရှိတဲ့အယူအဆနဲ့နိုဝင်ဘာလရွေးကောက်ပွဲပြီးပေါ်ပေါက်လာနိုင်တဲ့တရားရေးဆိုင်ရာစိန်ခေါ်မှုတွေအပေါ်မှာထားရှိတဲ့သဘောထားစတာတွေပါဝင်မယ်လို့ခန့်မှန်းရပါတယ်။နာဂူနိုခါရဘတ်ဒေတာကတိုက်ပွဲတွေရပ်တန့်ရေးပြီးခဲ့တဲ့3ရက်ကရခဲ့တဲ့လူသားချင်းစာနာမှုဆိုင်ရာအပြစ်ခတ်ရစဲရေးသဘောတူညီမှုကိုချိုးဖောက်တယ်ဆိုပြီးအာမေးနီးယားနဲ့အဇာဘိုင်ဂျန်နိုင်ငံကအင်္ဂါနေ့မှာအပြန်အလှန်ဆွဆွဲခဲ့ကြပါတယ်။ဒီဒေတာမှာပေါ်ပေါက်နေတဲ့မတူညီမှုတွေကြောင့်ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းတည်ဆုံသူရန်နေချီရှိတယ်လို့ပြောဆိုထားတာပါ။နာဂူနိုခါရဘတ်ဒေတာကစစ်ဖက်တပ်ဖွဲ့ဝင်တည်ဆုံသူ900ကျော်ရှိတယ်လို့လည်းပြောပါတယ်။တိုက်ပွဲတွေပြန်ပေါ်ပေါက်လာတဲ့အတွက်အပြည့်ရဲ့သဘောတူညီချက်ကိုလေးစားဖို့ရုရှားနဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကတနင်္လာနေ့ကတိုက်တွန်းခဲ့ပါတယ်ရှင်။တို့ရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက် VUE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ VUE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တို့ရရှင်များနေ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများဒီစင်အောင်ပါ
This program has come to you from the Voice of America, Washington.